Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ American ပြည်တော်စု Washington DC မြို့တော် VOA American တိုင်ရင်2025ခုနှစ်ဇန်နဝါရီလ22ရက်နေ့အင်္ဂါနေ့မနက်ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိစတင်ထုတ်လွှင့်နေပါပြီ။ပထမနာရီဝက်ကတော့လိုင်းတိုမီတာ25 30နဲ့40တို့ကဖမ်းယူနားဆင်နိုင်ကြသလိုအစီအစဉ်တစ်ခုလုံးကိုတော့လူတုမိတ်ဆွေရုပ်သံ website စာမျက်နှာ burmese.voanews.com နဲ့ Facebook YouTube တို့ကနေလည်းဓာတ်ရိုက်ထုတ်လွှင့်နေပါတယ်။ကျမသင်္ကီထိုက်ပါရှင်။
အမေရိကန်နိုင်ငံရဲ့48ရောက်မြောက်သမ္မတအဖြစ်ဒေါ်နယ်ထရမ့်တနင်္လာနေ့မှာကြံသစ္စာကျင်းပလိုက်ပြီးအမေရိကန်ရွှေခေတ်ကိုပြန်စားပြီလို့ပြောလိုက်ပါတယ်။လောက်ချံခံခဲ့ရတဲ့နိုင်ငံသားအခွင့်အရေးကောင်းဆောင်မာတင်လူသာကင်းရဲ့နေ့ကိုအမေရိကန်ပြည်ထောင်စုမှကျင်းပခဲ့ပါတယ်။ကာဇာမာအပြစ်ရပ်ပြီးတော့ဒုတိယနေ့တနင်္လာနေ့ကဟာမတ်ရဲတပ်ဖွဲ့နဲ့လုံခြုံရေးတပ်တွေလှုပ်ရှားနေကြတာကိုသတင်းထောက်တွေကတွေ့ခဲ့တယ်လို့ AFP သတင်းကဆိုပါတယ်။
ထိတ်တန့်ရောက်တဲ့နေ့ပြီးမှတော့အမေရိကန်သမ္မတတဲ့ဒေါ်နယ်ထရမ့်ရဲ့ချမ်းသစ္စာချိန်ဆပွဲမိန်ခွန်းနောက်သမ္မတတဲ့အပေါ်မြန်မာအမေရိကန်တို့ရဲ့မျှော်လင့်ချက်တွေကိုအရင်ဆုံးတင်ပြပါမယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးတချို့ပြန်ဆတဲ့အကြောင်းသတင်းဆောင်မကိုလည်းနောက်ပိုင်းမှာနားဆင်ကြည့်ရှုကြရပါမယ်ရှင်။အပတ်စဉ်စီစဉ်တွေတဲမှာတော့ဆက်သွယ်မေးမြန်းကန်လူမှုရှုခင်းစီးပွားရေးနဲ့သက်တမ်းရောက်သတင်းလွှာအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ထိတ်တန့်ရောက်တဲ့နေ့ကိုဦးတင်မောင်တန်ကပြောပြပေးပါအောင်ရှင်။
အမေရိကန်နိုင်ငံရဲ့48ရောက်မြောက်သမ္မတအဖြစ်ဒေါ်နယ်ထရမ့်ကတနင်္လာနေ့မှာကျန်းသစ္စာကျိန်ဆိုလိုက်ပြီးတမန်လူအမြင့်နဲ့တော်လှန်ရေးဆင်နွှဲဖို့ဖိတ်ခေါ်လိုက်ပါတယ်။အမေရိကန်နိုင်ငံတွင်ဥပဒေမဲ့နေထိုင်နေကြတဲ့သူတွေကိုနေထုတ်ဖို့ပါဝင်မူဝါဒအပြောင်းလဲတွေကိုမြန်မြန်ဆန်ဆန်လုပ်မယ်လို့လည်းကတိပေးပြောကြားလိုက်ပါတယ်။မိနစ်30ကြာတဲ့ကျန်းသစ္စာကျိန်ဆိုပွဲမိန်ခွန်းမှာသမ္မတထရမ့်ကအမေရိကန်ရွှေခေတ်စပြီလို့လည်းကြေညာလိုက်ပါတယ်။ဒီချိန်ကစလို့အမေရိကန်ရဲ့ကြာဆင်းမှုပြီးဆုံးသွားခဲ့ပါပြီ။မလုံနိုင်တဲ့အိမ်မက်ဆိုတာမရှိပါဘူးလို့လည်းမိန်ခွန်းမှာသမ္မတထရမ့်ကပြောလိုက်ပါတယ်။မစ္စတာထရမ့်ရဲ့ကျန်းသစ္စာကျိန်ဆိုပွဲကိုတရုတ်ဒုတိယသမ္မတဟန်ချင်းအီတလီဝန်ကြီးချုပ်ဂျော်ဂျီယာမယ်လိုနီအာဂျင်တီးနားသမ္မတဟာဗီယာမီလေအီကွေဒိုသမ္မတဒန်နီယယ်နိုဘဲလာတို့အပါအဝင်နိုင်ငံခြားကောင်းဆောင်တွေနဲ့ကိုယ်စားလှယ်အဖွဲ့တွေနဲ့အမေရိကန်သမ္မတဟောင်းတွေနဲ့အတူတက်ရောက်ခဲ့ကြပါတယ်။ဘီလီယနာသေးတွေဖြစ်ကြတဲ့အမေဆုံကဂျက်ဖ်ဘီဆိုးစ်မက်ဒါပိုင်ရှင်မက်ဇူကာပါ့တစ္တာနဲ့ X2 ဘူးဆာမြနာပါရှင်အီလူမတ်စ်တစ်တော့အလုတ်မှုဆောင်ရရှိချောင်းစီချူးတို့လည်းအခါနာမှာတွေ့မြင်ကြရပါတယ်ခွာကြမှုနဲ့လူမှုအကျပ်သည်များသိရှိနှိုးကြားရေးလှုပ်ရှားမှုပေါ်စန့်ကျင်လာကြမှာကိုမာတင်ဒူလာကင်းနဲ့မှာသူ့ရဲ့အငယ်ဆုံးသမီးကသတိပေးလိုက်ပါတယ်လူခွင့်ရင်းနဲ့လူမဲခွင့်ရေးလှုပ်ရှားမှုဒေါက်တာမာတင်လူသာကင်းနဲ့ဟာသမ္မတကျန်းသစ္စာကျင်းဆိုတဲ့နေ့နဲ့တိုက်ဆိုင်နေပြီးအတ္တန္တမြို့မှာတနင်္လာနေ့ကကျင်းပခဲ့တာပါလူခွန်းဆက်ပါတဲ့ဓမ္မတေးခီတာအဖွဲ့တဲ့ဒေါက်တာမာတင်လူတာကင်းရဲ့အခမ်းအနားကိုဖွင့်ခဲ့ပြီးစင်မြင့်ရှေ့မှာတရားမျှတမှုလွတ်လပ်ခွင့်နဲ့ဒီမိုကရေစီဆိုတဲ့စာရွေးကိုလူခွန်းယောက်ကကင်မြောက်ထားကြပါတယ်။နိုးကြားတယ်ဆိုတာဖိနှိပ်မှုကိုသိမြင်ပြီးတရားမျှတမှုအတွက်ခရီးကဝေပြုထားတာဖြစ်တယ်လို့ဘာတီလူတာကင်းရဲ့အငယ်ဆုံးသမီးဘာရစ်ကင်းကပြောကြပါတယ်။သူတို့ရဲ့လွတ်လပ်ခွင့်တွေကိုထိပါနိုင်တော့ကိုပြောလိုက်တဲ့အခါမှာတော့ပရိသတ်ကမတ်တက်ရိုက်လိုက်ကြပြီးငါတို့နောက်ပြန်မသွားဘူးလို့သံကြိုင်ကြွေးကြော်လိုက်ကြပါတယ်။ဘဒူဝဲဖြစ်ဖြစ်မဲ60ရာခိုင်နှုန်းရတာနဲ့တရားမျှတမှုကိုချိုးဖောက်ဖို့လုပ်ပိုင်ဝင်ရတာဘယ်တော့မှမရှိခဲ့ပါဘူးလို့လဲအခမ်းအနားမှာစကားပြောကြသူ Bishop William Barber II ကလည်းပြောပါတယ်ခုလိုအဓိကနေကြီးနှစ်နှစ်တိုက်ဆိုင်တာအနှစ်40အတွင်းဒါတတိယကြိမ်ဖြစ်ပါတယ်သမ္မတထရမ့်ကမဲဆွယ်စီယုံရဲ့ခီးစင်တွေမှာခတိပေးထားတဲ့အတိုင်းမူဝါဒတွေကိုပြောင်းနေမယ်လို့ကျန်းသစ္စာကျိန်ဆိုပွဲမှာပြောတာနဲ့ညီမူဝါဒအသစ်တွေကိုလက်မှတ်ထိုးဖို့ရှိပါတယ်အမေရိကန်နိုင်ငံတဲကိုဝင်ရောက်ဖို့ကြိုးစားနေကြတာကိုတားဆီးဖို့အတွက်အမေရိကန်နောက်တောင်ဘက်မက္ကဆီကိုနယ်စပ်ကိုမျိုးသားအဆင့်ရေးပေါ်ချင်းနေကြီးညာပိတ်ပင်တယ်မှန်းလို့လည်းပြောထားပါတယ်။ဒီလိုဝင်ရောက်လာကြသူတွေကအဖမ်းခံရတဲ့အခါနိုင်ငံရေးခိုလုံခွင့်တောင်းခံကြတာကြောင့်ပြန်လို့ရတာကိုကာဝယ်ဖို့အတွက်ခိုလုံခွင့်လျှောက်ထားတာတွေကိုမက္ကဆီကိုနိုင်ငံမှာပဲနေထိုင်စောင့်ကြည့်ဖို့လည်းပြဋ္ဌာန်းချက်အသစ်ကပြဋ္ဌာန်းမယ်လို့ညွှန်နေရပါတယ်။အမေရိကန်နိုင်ငံတွင်တရားမဝင်နေထိုင်ကြသူတွေကိုလည်းဖမ်းဆီးပြီးတိုင်းပြည်ကနေထုတ်ဖို့လည်းမိန့်ထုတ်ဖို့ရှိပါတယ်။အထူးသဖြင့်ရာဇဝတ်မှုညီဆွနဲ့တရားမဝင်နေထိုင်သူတွေကိုပထမဦးဆုံးနှင်ထုတ်မှာပါ။မြို့သားစွာရင်ဆိုင်ရာရေးပေါ်ခြေနေကြီးညာလိုက်ပြီးရင်းနိုင်တူးဝင်ကိုခွင့်ပြုလိုက်သလိုမျက်စစ်ကားအားပေးတဲ့မဲလုံးပေးဘူဝါဒတွေကိုလည်းအဆုံးသတ်မယ်လို့မစ္စတာထရမ့်ကပြောထားပါလေ။ပထမတက်တန်းတုန်းကလည်းသမ္မတထရမ့်မှာသဘောပေါဝင်ဆိုင်ရာပါရီနိုင်ငံတကာသဘောတူညီချက်ကနေထွက်ခဲ့တာပါ။
American သံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 11865 925 kHz 6153ညာနဲ့925 kHz 0933ညာတို့ကနေထုတ်လွှင့်ပေးနေပါတယ်မနက်9နာရီအထိဒုတိယပိုင်းကိုလူလူမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်အင်္ဂါနေ့မနက်သတင်းတွေကို VOA ရုပ်သံတွေဆက်လက်ကြည့်ကြနေပါတယ်ကာဇာမာအပြည့်ရပြီးဒုတိယနေ့တနင်္လာနေ့ဟားမတ်ရဲတပ်ဖွဲ့နဲ့လုံခြုံရေးတပ်တွေလှုပ်ရှားနေကြတာကိုသတင်းတောက်တွေကတွေ့ခဲ့ကြတယ်လို့ AFP သတင်းကပြောပါတယ်ဟားမတ်ပြည်ထောင်စုဒုတိယဝန်ကြီးဘုံတန်တင်ထားတဲ့ဇာဇာစစ်တီမြို့မှာကိမနဲ့မီမမုတ်အဘူဝါဖာကလက်နက်ကင်ရဲတပ်ဖွဲ့ကိုစစ်ဆေးခဲ့တာပါမြေပြင်မှာကတောင်းကတင်းဖြစ်ခဲ့ရင်ထိ ंछ ုပ်လိုပါတယ်လို့အဘူဝါဖာကပြောကြပါတယ်ဒါကိုပြည်ထောင်ဝန်ကြီးဌာနတပ်ဖွဲ့တွေနဲ့ရဲတပ်ဖွဲ့တွေကိုချထားလိုက်တဲ့ပထမတနာရီတွင်ဆလုပ်ရပါမယ်လို့လည်းသူကဆိုပါတယ်ဟားမတ်ရဲ့စစ်ရေးနဲ့အုပ်ချုပ်ရေးစွမ်းရည်ကိုဖြိုပစ်ဖို့ကဂါဇာစစ်ရဲ့ရည်မှန်းချက်ဖြစ်ပါတယ်လို့အစ္စရေးဝန်ကြီးချုပ်နာတယာဟုပါဝင်အစ္စရေးကောင်ဆောင်တွေကအကြိမ်ကြိမ်ပြောခဲ့ကြတာပါအပြည့်အရည်သဘောတူညီချက်ကဘလို့ပဲဖြစ်ပါစေဒီရည်မှန်းချက်ပေါ်ရမယ်လို့သူတို့ကဆိုခဲ့ကြပါတယ်အပြည့်အရည်ပထမကာလ6ပတ်ပုံဆုံးတာနဲ့စစ်စီရေးပြန်ဆောက်ဖို့နတန်ယာဟုညွန်ပေါင်းဆိုရတဲ့ကလက်ရဆုံးအစိုးရအဖွဲ့ဝင်တွေကတောင်းဆိုနေကြပါတယ်2023အောက်တိုဘာ9ရက်နေ့မှာဟားမတ်စ်ကအစ္စရေးကိုတိုက်ခိုက်ပြီးနောက်ဖြစ်လာခဲ့တဲ့ဂါဇာစစ်ပွဲဟာ15လတာရှည်ခဲ့တာပါတောင်ကိုရီးယားသမ္မတဟောင်းယွန်းဆုကျိုးဟာအကျဉ်းသားဖြစ်ဓာတ်ပုံအရိုက်ခံပြီးစစ်စစ်ခံရတယ်လို့သူ့ရဲ့ရှေ့နေတွေကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။အင်္ဂါနေ့နေ့လယ်မှာတော့ဖွဲ့စည်းပုံခုံရုပ်ကိုသမ္မတဟောင်းတွားရောက်မှာဖြစ်ပါတယ်လို့လည်းရှေ့နေတွေကဆိုပါတယ်။တနင်္ဂနွေနေ့တုန်းကတော့သမ္မတဟောင်းကိုအရက်20ထိဆက်လက်ဖမ်းဆီးထားဖို့တရားရုံးကဆုံးဖြတ်လိုက်ပြီးတဲ့နောက်သူ့ကိုထောက်ခံသူတွေကတရားရုံးကိုအတင်းဝင်ရောက်ခဲ့တာမို့ရဲတပ်ဖွဲ့ကလူ46ကိုဖမ်းဆီးခဲ့ပါသေးတယ်။မြို့စုရောဟာအကျဉ်းသားဖြစ်ထောင်ထဲမှာပထမဆုံးညက်ကိုကုတ်ဆုံးခဲ့ပါတယ်။ဦးဝန်ကထိန်းသိမ်းရေးစခန်းမှာသူ့ကို129စတူရန်ပေရှိတဲ့အခန်းတစ်ခန်းပေးထားတယ်လို့တောင်ကိုရီးယားအကျဉ်းဌာနကော်မရှင်နာမင်းကြီးရှင်ယောင်ဟဲကပြောပါတယ်။ပုံမှန်အကျဉ်းသားတွေကိုထားတဲ့အခန်းမှာသူ့ကိုထားပါတယ်လို့ကော်မရှင်နာကလွှတ်တော်ကိုပြောကြားခဲ့တာပါ။အခန်းထဲမှာစားဖို့တဲ့စာဖတ်စာရေးဖို့အတွက်စပွဲငယ်တစ်လုံးဆင်းအသေးတစ်စင်းလက်စည်းကနဲ့အင်သာတို့ပါဝင်တယ်လို့ထောင်ရာရှိတွေကပြောကြပါတယ်။ဒါပြင်ရုပ်မြင့်တန်ကြားတစ်လုံးရှိပေမဲ့ကြီးရချင်းကတော့တင်းတင်းကြပ်ကြပ်သတ်မှတ်ထားတယ်လို့ဆိုပါတယ်။တတိတနာရီအပြင်ထွက်လက်ချင်ကလုံနိုင်ပြီးတပတ်တစ်ချိန်ရေချိုးခွင့်ပေးတယ်လို့လည်းပြောကြပါတယ်မြို့သားလုံခြုံရေးအခြေခံပုံမှာ TikTok ကိုဥပဒေပြဋ္ဌာန်းပိတ်ပင်ခဲ့ပေမဲ့အမေရိကန်မှာ TikTok ကိုတနင်္ဂနွေနေ့ကပြန်လည်ကြည့်ရှုအသုံးပြုလို့ရသွားပြီဖြစ်ပါတယ်ဥပဒေစတင်တည်ရောက်နိုင်ချိန်ကိုတိုးချဲ့ပေးမယ့်အပြင် TikTok ကိုအမေရိကန်ပိုင်ဆိုင်မှု90ရာခိုင်နှုန်းပဲထားဖို့အဆိုပြုမယ်လို့ Trump ကသမ္မတတာဝန်မယူမီသူ့ရဲ့လူမှုမီဒီယာ Truth Social မှာရေးသားခဲ့တာကြောင့် TikTok ကအခုလိုပြန်ဖွင့်လိုက်တာပါဒီအခြေစိုက်ကုမ္ပဏီကပိုင်ဆိုင်တဲ့ TikTok ကိုအမေရိကန်ပိုင်ဆိုင်မှုအဖြစ်လွှဲပြောင်းအောင်လို့အောက်လွှတ်တော်ကဥပဒေပြဋ္ဌာန်းခဲ့ပြီးအဲဒီလိုမှမလွှဲပြောင်းနိုင်ရင်ပိတ်ဖို့နောက်ဆုံးရက်အဖြစ် January 19ကိုသတ်မှတ်ခဲ့တာဖြစ်ပါတယ်။ဒီရက်ကိုနောက်ရွှေ့ပေးဖို့ TikTok ကတရားရုံးဆစ်ဆက်တက်ခဲ့ပေမဲ့တရားရုံးချုပ်ကအောက်ရုံးရဲ့ဆုံးဖြတ်ချက်အတိုင်းတောက်ကြနေကဆုံးဖြတ်ခဲ့ပါတယ်။အဲဒီဆုံးဖြတ်ချက်အတိုင်းအရေးယူဖို့ကတော့ Biden အစိုးရက Trump အစိုးရကိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ TikTok ရဲ့ဝန်ဆောင်မှုကိုအမေရိကန်တန်တရား90ကျော်နဲ့လုပ်ငန်းငယ်လေး9တန်းကျော်ကိုဆက်ပေးနေတဲ့အတွက်အပြည့်ယူမှာမဟုတ်ပါဘူးလို့ Trump ကရှင်းရှင်းလင်းလင်းပြောခဲ့တဲ့အတွက်ယေရှုတင်တဲ့အကြောင်း X လူမှုစာမျက်နှာမှာ TikTok ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်
ထိတ်တန့်ရောက်တဲ့နေ့ကိုဥတည်မောင်တန်ပြောပြပေးခဲ့တာပါရှင်။အခုတော့အမေရိကန်သမ္မတသစ်ဒေါ်နယ်ထရန့်ရဲ့ချမ်းသစ်စာချင်းစုပွဲဆိုင်ရာသတင်းဆောင်မတွေမြန်မာတွေရဲ့မျှော်လင့်ချက်တွေကိုစူးစီးတင်ပြมาဖြစ်ပါတယ်။49ဦးမြောက်သမ္မတအဖြစ်ချမ်းသစ်စာချင်းစုခဲ့တဲ့သမ္မတထရန့်ဟာသူ့ရဲ့49ဦးမြောက်သမ္မတအဖြစ်ပထမဆုံးမိန့်ခွန်းမှာပဲအမေရိကန်ဗဒနာဆိုတဲ့အယူအဆကိုအခြေခံပြီးအမေရိကန်ရွှေခေတ်ပြန်ရောက်ရမယ်ဆိုပြီးတော့ကြုံဝါပြောဆိုခဲ့ပါတယ်။လူဝင်မှုကြီးကြပ်ရေးတင်းကြပ်မှုတွေကိုပထမဆုံးနေ့မှာပဲစတင်အေးအေးယူဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။ကိုသားညုံကပြောပြပေးပါမယ်ရှင
်။သမရထရဟာသမရအဖြစ်ကျန်းသစ္စာဆူတဲ့မိကုံးမှာဒီအမေရိကန်ကိုဒီကမ္ဘာလုံးကလီစာအားကျရတဲ့နိုင်ငံပြန်ဖြစ်လာစေရမယ်ဆိုပြီးပြောလိုက်သလိုပဲသူ့ဆူရသက်တမ်းအတွင်းမှာနေ့စဉ်လှုပ်ဆောင်မှုတိုင်းအမေရိကန်ဦးစားပေးဖြစ်စေရမယ်လို့ဆိုပါတယ်
။ The golden age of America begins right now.
အမေရိကန်ရဲ့ရွှေရောင်ခေတ်ကိုအခုပြန်စပါပြီ။ဒီနေ့ကစလို့ကျွန်တော်တို့တိုင်းပြည်ဟာပွင့်လင်းပြီးတစ်ခါလုံးကလေးလေးစားစားဆက်ဆံရတဲ့တိုင်းပြည်ပြန်ဖြစ်လာပါမယ်။နိုင်ငံတိုင်းကအားကြရပြီးကျွန်တော်တို့ကိုဘလို့မှအမျက်ထုတ်ခွင့်ရယူရမျိုးခွင့်မပြုနိုင်တော့ပါဘူး။ Trump ဆိုရလက်ထက်နေ့စဉ်တိုင်းမှာအမေရိကန်ကပထမဦးစားပေးဆိုတာရှင်းရှင်းလင်းလင်းဖြစ်ရပါမယ
်။ I will very simply put America first.
ကမ္ဘာကြီးမှာအမေရိကန်ရေးရှည်တန်းတင်မှာဖြစ်တယ်လို့တစ်ဖက်မှာညီညွတ်ရေးငြိမ်းချမ်းရေးအတွက်ဆောင်ရွက်လိုတဲ့သူ့ရဲ့ဆန္ဒကိုလည်းပြောသွားပါရစေ
။ My proudest legacy will be that of a peacemaker and unifier. That's what I want to be, a peacemaker and a unifier. I'm pleased to say that.
ကျွန်တော်ညီငယ်ရေးပေါ်ဆောင်သူနဲ့ညီညွတ်ရေးသမားဖြစ်ဂုဏ်ယူစွာနဲ့တမိုင်းမွေထားရပါမယ်။မနေ့ကပြောသလိုပါပဲ။ကျွန်တော်တံပရတာဝန်မယူခင်တည့်ရမှာပဲ။အရှိတဲ့ဘိုင်းကတစားကန်တွေလွတ်မြောက်လာပြီးသူတို့မိသားစုတွေစီပြန်သွားကြပါပြီ
။တဖက်မှာတော့မက္ကဆီကိုပင်လယ်ကွေ့ကိုအမေရိကန်ပင်လယ်ကွေ့ဖြစ်အမည်ပြောင်းမယ်လို့ပြောလိုက်တယ်လို့အမေရိကန်တွေစောက်ခဲ့တဲ့ပနမားတူးမြောင်းကိုပြန်ယူမယ်ဆိုပြီးတော့လဲကြုံရပါသေးတယ်။အမေရိကန်ပြည်စုတောင်ပိုင်းဒေသတွေမှာရေးပေါ်အခြေအနေကြီးညာပြီးတော့ရာဇဝတ်မှုကျူးလွန်သူနိုင်ငံသားတွေကိုနေရက်ကိုချက်ချင်းပြန်ပို့မယ်လို့လဲပြောပါတယ်။ကျန်းသက်စာဆူတဲ့တမနာဖြစ်ပထမဆုံးနေ့မှာပဲနေဆက်ကတရားမဝင်မှုရဲ့ခိုင်းတွေကိုနိုင်ငံရဲ့ချအကြမ်းဖက်အဖွဲ့စည်းတွေဖြစ်ကြီးညာတော့မှာဖြစ်တယ်လို့တောင်ပိုင်းနေဆက်ကိုတက်တွေဆစ်လွတ်ပြီးတော့တိုင်းပြည်ရဲ့ကျူးကျော်မှုတွေကိုဟန်တားမယ်လို့ဆိုပါတယ်တမနာထရမ့်ဟာတမနာဖြစ်တောင်းယူတဲ့ပထမနေ့မှာနေမယ်တမနာအမိန့်ကြီးညာချက်တွေထုတ်သွားဖို့ရှိပြီးတော့အဲ့ဒီထဲနေဆက်ဖြတ်ကျော်မှုကိုနှိမ်နင်းတာရုပ်ကျွေးလောင်စာထုတ်လွှင့်မှုကိုတိုးမြှင့်တာပြည်တော်စုဆိုရအစစ်အစမမတူကွဲပြားမှုနဲ့အားလုံးပါဝင်နိုင်ရေးအစီအစဉ်တွေကိုရပ်တန့်တာတွေပါမယ်လို့သိရပါတယ်အရင်ဆုံးတော့တမနာဖြစ်ကျန်းသက်စာဆိုတဲ့နေ့မှာအမေရိကန်လမ်းတွေကိုအပြည့်ပြန်တင်ဖို့အမိန့်ကိုကျန်းသက်စာဆိုနေတဲ့လွှတ်တော်မှာနေလက်မှတ်ထိုးပြီးထုတ်ပြန်ပါတယ်။တမနာဟောင်းကာတာကွယ်လွန်မှုကိုအောက်မေ့ခြင်းအဖြစ်အမေရိကန်ပြည်တော်စုအလံတွေကိုတလားတိတိအလံတိုင်ဝဲထူဖို့တမနာဟောင်းဘိုင်ဒန်ကလက်မှတ်ထိုးထုတ်ပြန်ခဲ့တာပါ။တမနာကျန်းသက်စာဆိုဘက်ကိုအစဉ်လာတိုင်းလွှတ်တော်နောက်ဖက်ချမ်းဆင်းမြေမှာပြုလုပ်မှာဖြစ်ပေမဲ့ရာသီဥတုအခြေအနေကြောင့်လွှတ်တော်တွင်အခမ်းအကြီးမှာလုပ်ခဲ့ရပါတယ်။လာတူပဲတမနာကျန်းသက်စာဆူရနီဂုံပြူချီတဲ့ပွဲတွေကိုလည်းဖျက်လိုက်ရပြီးတော့အဲ့ဒီစာဝါရှင်တန်ဒီစီမှာရှိတဲ့ Capital One ဖျော်ပြေးခန်းမကြီးမှာအစာထိုးပြုလုပ်ခဲ့ရပါတယ်ခင်ဗျာ
ကုသညို့ပါရှင်အမေရိကန်တမနာသက်ဒေါ်နယ်ထရန့်ဆိုရတဲ့လက်ထက်မှာမြန်မာအမေရိကန်တွေရဲ့မျှော်လင့်ချက်တွေကိုလည်းတင်ပြပါမယ်အမေရိကန်ပြည်သူရဲ့48ဦးမြောက်တမနာအဖြစ်ကျန်းသက်စာချိန်ဆခဲ့တဲ့တမနာထရန့်လက်ထက်မှာမြန်မာအရေးကိုထိထိရောက်ရောက်ပို့ပြီးတော့ဆောင်ရွက်လာဖို့အမေရိကန်ရောက်မြန်မာတချို့ကမျှော်လင့်တယ်လို့တချို့ကတော့ငွေကြေးဖောင်းပွားမှုကိုဖြည့်ဆင်းပြီးကုန်စည်နှုန်းကျဆင်းဖို့ကျောင်းလာကတွေရှော့ချပေးဖို့မျှော်လင့်နေကြပါတယ်တမနာထရန့်လက်ထက်မြန်မာနယ်အမေရိကန်တချို့ရဲ့မျှော်လင့်ချက်တွေကိုကိုအောင်အောင်စုစည်းထားပါတယ်ရှင်
တမရဒေါ်နယ်ထရမ့်လက်ထက်မှာမြန်မာအရေးအတွက်တရုတ်ကိုပိုးပြီးတော့ဖိအားပေးဖို့နဲ့လွှတ်တော်ကပြဋ္ဌာန်းထားတဲ့ဘာမာအက်ဘာအချက်လက်တွေကိုအကောင့်ထဲပေါ်ဖို့လိုလားမျှော်လင့်နေလို့မြန်မာအရေးလှုပ်ရှားသူကိုရင်အေးကပြောပါတယ
်။အရင်ကျွန်တော်တို့ဒီဘိုင်ဒန်ဆိုတဲ့လက်ထက်တုန်းကတရုတ်နဲ့ပတ်သက်လို့ရှိရင်တရုတ်ကဟလာစိတ်ကွက်မှဆိုလို့တရုတ်ကအထင်မှားမှဆိုလို့တကယ်တမ်းဘာမာအက်ဂျီပြဋ္ဌာန်းပေးတာတော့မှတကယ်တမ်းအကောင့်ထဲပေါ်တဲ့အခါမှာနန်းလီတဲ့တွေပါမလာဘူး။တကယ်တမ်းအကောင့်တွေပေါ်မှုကအားနေခဲ့တယ်ဒါလည်းကြောင့်ကျွန်တော်အနေနဲ့တရုတ်ကဗမာပြည်ကြီးတော့ဝင်းဆွဖက်လာတိတ်အရေးကြီးနေတယ်ကြောင့်တရုတ်ကို pressure များပြိုးဆိုတဲ့ချက်ကိုကျွန်တော်တုံ့ဆဲခြင်းနဲ့အဲ့လိုလည်းကျွန်တော်တောင်းဆိုနေကြတယ်ဒါအပြင်ကိုကျွန်တော်ကဗမာအက်ကပြတ်ထန်ထားပြီးသားဒါကိုအကောင့်နဲ့ပေါ်တဲ့အခါမှာပို့ပြီးတော့ထိထိရောက်နော်လူသားချင်းစာနာမှုထောက်ထားတယ်များများပေးဖို့နော်နောက်ပြီးလို့ရှိရင်နန်းလီတန်နိပညာနဲ့ပတ်သက်တာကြီးကျွန်တော်ပေးဖို့စီဒါတွေကိုဆက်ပြီးတော့ကျွန်တော် push လုပ်နေတယ်အဲ့လိုလည်းကျွန်တော်လုပ်ပေးစေခြင်းနဲ့အဓိကနှစ်ချက်ပေါ့နော်ဗမာပြည်အတွက်တိုင်းရဲ့ကူညီပေးတဲ့ကိစ္စတွေကနောက်ပြီးဒီ local governance ကိစ္စတွေဒါမျိုးတွေကပေးလို့ရတယ်ဆိုတော့ဒါတွေကိုပြထန်နာပြီးတာဒါတွေပို့ပေးပါဒါအပြင်ကိုတရုတ်ကို pressure တိရောက်ပေးစေခြင်းနဲ့
တစ်ချိန်တည်းမှာတော့ American ပြည်ထောင်စုတွင်ကုန်စည်နှုန်းကြီးမြင့်မှုတွေကျဆင်းပြီးကမ္ဘာမှာ American ဥဆောင်မှုကိုမျှော်လင့်နေလို့ Minnesota ပြည်နယ်ကစောနေထူးကပြောပါတယ
် Donald Trump တက်လာပြီးတဲ့နောက်ပိုင်းမှာဘာတွေဖြစ်စေခြင်းလဲဆိုလို့ရှိရင်ဒီကုန်စည်နှုန်းတွေကျသွားစေခြင်းနဲ့ပြီးတော့ဒီစီစင်းနှုန်းတွေပေါ့ပြီးတော့အိမ်စင်းနှုန်းတွေအဲ့ဒါတွေအကုန်လုံးဒီမီတာစင်းနှုန်းတွေပေါ့ဒီအဲ့ဒါတွေကိုကြာရောအားကိုမြင်စေချင်ပါတယ်ပြီးတော့ဒီကဘာကြီးကိုဥဆောင်နိုင်တဲ့ဒီအမေရိကန်နိုင်ငံရဲ့ဖြစ် selective ရှိတာကိုကျွန်တော်မြင်နေပါတယ်အာနိုင်ငံတကာနဲ့ပတ်သက်လို့ရှိရင်တော့ဒီ Russia Ukraine စစ်ပွဲကြီးအများဆုံးရန်တက်သွားတာကိုမြင်စေချင်တယ်ဒီအာ Israel နဲ့ Hamas ဖြစ်နေတဲ့စစ်ပွဲကြီးကိုလည်းပဲအများဆုံးရန်တက်သွားတာကိုကျွန်တော်တို့တွေ့စေချင်ပါတယ်အာပြည်တော်မြန်မာပြည်နဲ့ပတ်သက်ပြီးတော့လည်းပဲเนาะဒီကုတီရင်းစစ်ကြီးကလည်းအာ ြည်ထောင်စုကြီးကြောင့်လူတွေအများကြီးဖိတ်ကြည့်ခဲ့တာဖြစ်တယ်အဲဒီတော့ဒီမြန်မာနိုင်ငံမှာလည်းပဲဒီစစ်ပွဲကြီးရပ်တော့တာကိုမြင်စေချင်တယ်နော် American First ဆိုပေမဲ့လည်းပဲဒီတခြားနိုင်ငံတွေမှာကူညီလိုအပ်နေတဲ့နိုင်ငံတွေကိုလည်းမထားဖို့ရန်ဆက်လက်ပြီးတော့ကူညီနိုင်တဲ့ American သမ္မတဖြစ်နေကြလို့ဆက်ပြီးတော့တွေးစီချင်တာပေါ့နော်ပြီးတော့ဒီခုဖြစ်ဖြစ်နေတဲ့ဘုံကျဲတဲ့ကိစ္စရပ်တွေအားလည်းပဲပုံမှန်ဒီမှာဆက်ဖြစ်နေတယ်လူတွေလည်းအများကြီးဖိတ်ကြည့်နေတယ်အဲ့ဒီကိစ္စတွေလည်းပဲကျွန်တော်တို့ကဒီလေဘုံကျဲတဲ့ကိစ္စတွေအများဆုံးရတတ်တော့အောင်လို့ပြည့်စုံချင်ပါတယ်ပြီးတော့ဒုက္ခတွေတွေလည်းပဲထမ်းမှာအများကြီးရှိပါတယ်သူတို့တွေကလည်းပဲနှစ်ဖို့များစွာကြာရတဲ့အောင်ခုရှေ့နာကမျှော်လင့်ချက်မရှိဘူးအဲ့ဒါတွေလည်းပဲနိုင်ငံတကာနိုင်ငံငံမှာပေါ့နော်ကိုလွန်ဝေးရအောင်လို့ပြည့်စုံချင်တယ်
George Washington တက္ကသိုလ်ကမြန်မာကျောင်းသူမေဆိုင်ကတော့ကျောင်းလာကတွေလျှော်လာစေဖို့မျှော်လင့်လိုလားပါတယ်
။ဒီနိုင်ငံမှာအကုန်ဆေးတွေအကုန်ဆေးရှိတယ်။နံပါတ်1အနေနဲ့ဒက်စီဆေးပေါ့နော်။ဒီဒက်စီဆေးတွေကိုသူတို့ကဆေးချော့မလဲပြီးတော့မှဒီကျောင်းသူတယောက်အနေနဲ့သူတို့ရဲ့ကျောင်းလာခတွေရောသူဘယ်လိုမျိုးလျှော်ချမလဲဆိုတဲ့ဟာလေးတွေမေဆိုင်အများမျှော်လင့်ထားပါတယ်။
သမ္မတ Trump လက်ထက်မှာလူဝင်မှုကြီးကြပ်ရေးကိုအထူးတင်းကျပ်မယ်လို့ဆိုတာကြောင့်အသက်ရွှေ့ပြောင်းလာကြတဲ့မြန်မာတွေအဖို့စိုးရိမ်မှုတွေရှိနေကြပါတယ်။ New Jersey ပြည်နယ်ကမြန်မာလူမျိုးရှင်းနေ Fred Wing ကတော့သမ္မတ Trump လက်ထက်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့သတိပြုစရာတွေကိုအခုလိုရှင်းပြပါတယ်
။ Asylum interview အများဆုံးခေါ်မှာဖြစ်ပါတယ်။နောက်တစ်ခုကြတော့ဒီ Asylum မှာ Asylum interview သွားတဲ့အခါမှာ Asylum ကိုရတဲ့မရတဲ့ကိုဆုံးဖြတ်တာတောက်ကိုနိုင်ငံနဲ့ပတ်သက်တဲ့လုံခြုံရေးနဲ့ပတ်သက်တာတွေနောက်တစ်ခုကြတော့ဒီနိုင်ဒီဗီဇာလျှောက်တဲ့အချိန်မှာဟလာအမှားယွင်းနေဖြည့်ပြီးဖြည့်လာတာလေလိမ်ပြီးဖြည့်လာတာတွေကိုပို့ပြီးတော့ focus လုပ်မှာပေါ့ပို့ပြီးတော့ဖြည့်မယ်ပေါ့နော်ပို့ပြီးဖြည့်မယ်ပြီးမှအဲ့ဒါကိုအောင်မော့အဆိုင်လောင်ကိုအောင်မယ်မအောင်ဘူးဆိုတာကိုစဉ်းစားမယ်ဆိုတာဖြစ်လာနိုင်တယ်နောက်တစ်ခုဘသူတွေအကြက်တဲတွေ့မလဲဆိုတော့အဆိုင်လောင်ကိုတနစ်ကျော်ပြီးမှလျှောက်တဲ့လူတွေအတွက်တနစ်ကျော်ပြီးမှလျှောက်တဲ့လူတွေရဲ့ရဲ့ဒီတတိယနိုင်ငံမှာနေခဲ့တဲ့လူတွေပေါ့နော်တတိယလေဥပမာမြန်မာပြည်ကနေဒါတိုင်းလာတာမဟုတ်ဘဲနဲ့စင်ကာပူမှာ3နှစ်နေလာတာတို့ဂျပန်မှာ2နှစ်နေလာတာတို့အလုံးလုံးပြီးတော့နေလာပြီးတော့ဒါတိုင်းအမေရိကကိုရှောက်လာတဲ့လူတွေအတွက်ပို့ပြီးတော့နည်းနည်းလေးဖိအားပေးဖို့ရှိတယ် focus လုပ်မယ်နည်းနည်းလေးခတ်သွားမယ်နောက်တစ်ခုကចောင်းသားတွေចောင်းဗီဇာနဲ့လာပြီးတော့ចောင်းမတက်ဘဲနဲ့ပြန်ပြီးတော့အဆိုင်လန်ရှောက်တဲ့အခါအဆိုင်လန်ရတဲ့မရတဲ့တက်ကိုပါကြောင့်ចောင်းသားဗီဇာနဲ့လာပြီးចောင်းမတက်ရတာလဲဆိုတဲ့မေးခွန်းတွေကိုဖိပြီးမေးလာဖို့ရှိတယ်ပေါ့နော
်သမ္မတ Trump အစိုးရအဖွဲ့မှနိုင်ငံသားရေးဝန်ကြီးအဖြစ် Marco Rubio ကိုအစိုးပြုထားပါတယ်လက်ရှိထက်လွတ်တော်အမတ် Rubio ဟာတရုတ်နိုင်ငံဟာ American ပြည်အောင်စုအတွက်ချင်းချောက်မှုတရဖြစ်တဲ့ဆိုပြီးရှုမြင်ထားသူဟာတရုတ်အိမ်နီးချင်းမြန်မာနဲ့ပတ်သက်လို့ကတော့ Trump အစိုးရဘက်ကတိတာရှင်းလင်းတဲ့မူဝါဒပြောဆိုတာမျိုးမရှိသေးပါဘူးဒါပေမဲ့မြမအရေးဟာလွတ်တော်မှလည်းပါတီနေလုံးရဲ့တူညီတဲ့သဘောထားရှိတာမို့ထူးထူးခြားခြားပြောင်းလဲပွဲတော့မမြင်သေးဘူးလို့လေးလာသူတွေကသုံးသပ်ထားကြပါတယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရန့်လက်ထက်မှာအမေရိကန်ကပထမဆိုတဲ့ချွေးကြော်သံအတိုင်းအစိုးရအနေနဲ့အမေရိကန်လူထုအပေါ်ပို့ပြီးတော့ချီးရှုဆောင်ရှောက်ဆေးလို့တယ်လို့ရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရရေးပါဝင်ကြိုပမ်းခဲ့သူတွေကပြောပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုမှာတရားဝင်အခြေချနေထိုင်တဲ့နီလန်အတိုင်းသာလိုက်နာဆောင်ရွက်ချဖို့လဲထောက်ပြပါတယ်။အရီဇိုနာပြည်နယ်ကနေဝါရှင်တန် DC ကိုလာရောက်တဲ့ဦးဖိလစ်ထွန်းနဲ့ဒေါ်နွယ်နွယ်ဝင်းတို့ကိုကိုအောင်အောင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်
။ကျွန်တော်တို့အခုဆိုလို့ရှိရင်ဒါ48ရောက်မြောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကျန်းသက်စာချိန်ဆဝဲအခမ်းအနားကိုတက်ရောက်ဖို့အရီဇိုနာပြည်နယ်ကဦးဖိလစ်ထွန်းနဲ့ဒေါ်နွယ်နွယ်ဝင်းတို့ကျွန်တော်တို့ဒီ VOA ရုံးရှိကိုရောက်နေတာပါဆိုတော့ဦးဖိလစ်ထွန်းကိုကျွန်တော်ပထမအဆုံးစမေးချင်တာပေါ့လေဒီအခမ်းအနားကိုဘာကြောင့်လူကိုယ်တိုင်လာပြီးတော့ဟိုတက်ရောက်လဲဆိုတာကိုအရင်ပြပြပြောလား
ဟုတ်ကဲ့ခင်ဗျာမင်္ဂလာပါကိုအောင်ဟုတ်ကဲ့ကျွန်တော်ကတော့ဒီသမ္မတထရမ့်ပေါ့နော်2016ခုနှစ်ကလေးကသူ့ကို support လုပ်ခဲ့တာပါကျွန်တော်သူသမ္မတမဖြစ်ခင်လေကသူ့ကိုဟိုသူ့ရဲ့ campaign မှာပါဝင်ဆောင်ရွက်ပေးတာပါ Arizona မှာအဲ့ရနေတစေသူပွဲ Arizona လာသမ ्या အချိန်မှာကျွန်တော်ပွဲတိုင်းလို့ကျွန်တော်သူနဲ့သူ့ရဲ့ပွဲမှာပါဝင်ပြီးတော့ campaign မှာပါဝင်ထုတ်ချခဲ့ပါတယ်သူ့ရဲ့ supporter အနေနဲ့
ကျွန်မအနေတော့ဒီဟာlifetime opportunity လို့မြင်တယ်ဘာလို့လဲဆိုတော့ကျမတို့က ဒီမှာမွေးတာလည်းမဟုတ်ဘူးဒီကို immigrant အနေနဲ့ရောက်လာပြီးတော့အခုလိုတက်ခွင့်ရတဲ့ opportunity ကသိပ်ပြီးတော့ရှားတယ်လို့ကျွန်မမြင်တယ်အဲ့ဒီအတွက်ကြောင့်လည်းပါတယ် President Trump ရဲ့ policy ကိုလည်းကျွန်မ support လုပ်တယ်ဆိုတော့အဲ့ဒါအဲ့ဒီအတွက်ကြောင့်လို့ကျွန်မဒီကိုလိုက်လာတာပါ
ဟိုအရင်ကရောအခုလိုဒီသမရကျန်းသက်စာချိန်ဆပွဲတွေဝါတွေဟိုတက်ဖူးပါလား
မတက်ဖူးပါဘူးရှင်ဒါပထမဦးဆုံးပါပဲ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒါဟိုသမရထရမ့်ကိုအခုလိုမျိုးကိုကဒီထောက်ခံခဲ့တယ်သမရထရမ့်ရဲ့ဒါရွေးကောက်ပွဲမှာလည်းဝန်းရံခဲ့တယ်ပေါ့နော
်
ဆိုတော့ဟိုအရင်ဒီ Republican ဒီသမရလောင်းနေရွေးကောက်ပွဲဝင်တဲ့အခါမှာရောအခုလိုမျိုးဝိုင်းရံပေးတာထောက်ခံပေးတာမျိုးရောရှိခဲ့ပါလား
အမရှိခဲ့ပါဘူးခင်ဗျာဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒီရောက်တာ140လောက်ရှိပါပြီအဲရောက်ခစားတော့တာကိုအဲ့ချင်းဒီចောင်းသားចောင်းတက်တာရဲ့အလုံးနဲ့လုတ်ခဲ့တာပေါ့နော်ဒါလုံခဲ့တဲ့နှစ်15နှစ်လောက်ကစပြီးတော့ဒီနိုင်ငံရေးအချင်းတွေကိုလည်းနားလည်သဘောပေါက်လာတဲ့ခါကျတော့အဲ့ဒါကြောင့်ကျွန်တော်ပါဝင်ခဲ့တာပ
ါအရင်သမရတွေနဲ့ဒီအခုဒီသမရဒေါ်နယ်ထရမ့်နဲ့ဘာရီမြန်กว่าခြားတယ်လို့ထင်ပါလဲ
ကျမရဲ့အမြင်မှာတော့ policy ကကွာတယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမရဲ့priority ကပါလဲ။နောက်လူတွေရဲ့basic need ကပါလဲ။အဲဒီဟာကိုကျမကြည့်ပါတယ်။ကြည့်ရခါကျတော့ကျမခလေး၃ယောက်အတွက်လည်းကျမကြည့်ပါတယ်ဆိုတော့ကျမအတွက်ကတော့ priority ကကိုယ်တိုင်းပြည်ကိုကိုယ်အရင်ကြည့်ရမယ်။ကိုယ်တိုင်းပြည်ကလူတွေကိုအရင်ကြည့်ရမယ်ဆို family တစ်ခုမှလို့ပဲမိဘကလေးတွေကိုယ်ကလေးတွေအရင်အခြေခံအောင်လုပ်ပေးပြီးတော့မှတခါလူများကိုကူညီနိုင်တဲ့စိတ်ကိုတွင်းပေးရမယ်အဲ့ဒီအတွက်ကြောင့်ကျွန်မအဲ့ဒီဟာကိုမြင်ပါတယ်သူစီမှာလေသူရဲ့ policy တဲ့မှာ
လောလောဆယ်မှာဆိုလို့ရှိရင် TPS လို့ခေါ်တဲ့เนาะဒီအမေရိကန်မှာเนาะဟို visa တက်တန်းဆက်တိုးပြီးတော့နေထိုင်ခွင့်ပေးထားတဲ့အစီအစဉ်မျိုးတွေရှိတယ်ဆိုတော့ဒီအစီအစဉ်အောက်မှာနေထိုင်ကြတဲ့မြန်မာចောင်းသားတွေမြန်မာတွေတော်တော်များများလည်းရှိတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဟိုသူဆိုတော့ဒီသမရထရမ့်အခုတက်လာတဲ့အချိန်မှာဆိုလို့ရှိရင်ဒီမူဝါဒတွေကိုတင်းတင်းကျပ်ကင်ပြမယ်ဆိုရင်ရောဒီလိုအခြေအနေနဲ့ပတ်သက်ပြီးတော့ဘာတွေမြန်ဖြစ်လာမယ်လို့ထင်ပါလဲ
ဟုတ်ကဲ့
ကျွန်တော်TPS ပတ်သက်ပြီးတော့ဗောနော်ဒီရောက်နေတဲ့သူတချို့ကအလယ်နဲ့လာတဲ့လူရှိတယ်ចောင်းသားဒီမှာចောင်းတန်ရင်နဲ့တက်လာတဲ့လူသမရထမ်ပြောထားတဲ့အထက်မှာကျွန်တော်တတင်းထဲမှာဖတ်ရတဲ့အထက်မှာသူကဒီမှာပညာလာတောင်းတက်ဖို့အားပေးပါတယ်အဲကျွန်တော်တို့အရင်တော့ဆိုကျွန်တော်ကိုယ်တိုင်နိုင်ငံခြားသားចောင်းသားနေရောက်ရှိတာပါကျွန်တော်ရောက်တော့ဆို H1 visa အရန်ခက်ခဲရတယ်ဒီမှာဆက်နေဖို့ဗောနော်အခုသူပြောတာဗာလဲဆိုတော့ဒီမှာចောင်းပြီးပြီးချင်း green card တောင်ထုတ်ပေးဖို့သူအစီအစဉ်ရှိပါတယ်ဒီ H1 visa ဘာသူတနေငါတိုးတက်စေခြင်းလဲတိုးတက်ဆိုပညာတတ်တွေလိုခြင်းလဲပညာတတ်တွေလိုခြင်းတဲ့အတွက်လာခဲ့တရားဆော့ပြောလို့တရားဝင်နည်းနဲ့ပညာလာတင်မှာတင်ပြီးရင် green card ချမ်းထုတ်ပေးဖို့တော့သူကစီစဉ်ရှိတယ်ဘာလို့ဆိုဒီနိုင်ငံဖူကျိုးတိုးတက်ဖို့သူရဲ့ဦးစားပေးတာအဲ့ဒီရောချက်နဲ့နိုင်ငံခြားဘယ်နိုင်ငံလာပါကျောင်းလာတက်ပါပညာတောင်းလို့ပါပြီးရင် green card ထုတ်ပေးမယ
်အထူးသဖြင့်တော့တရုတ်နိုင်ငံကနေပြီးတော့ကုန်သွယ်ခွင့်တိုးကောက်မယ်ဆိုပြီးတော့ဟိုပြောထားတာရှိပါတယ်ဆိုတော့ဒီလိုကုန်သွယ်ခွင့်တိုးကောက်တဲ့အတွက် American ပြည်သူတွေအနေနဲ့ဘာတွေအကျိုးမြတ်ရနိုင်မယ်လို့ထင်ပါလဲ
ဟုတ်ကဲ့သမရထရတော့သူကစီဝိုင်းသမားပေါ့နော်ဆိုတော့သူကစီဝိုင်းအမြင်ကျဲပါတယ်သူဒါကြောင့်လည်းသူတိုင်းတာတိသူအောင်မြင်ထားတာရှိပါတယ်ဆိုတော့သူကဒီ tariff ကတော့ဒါနိုင်ငံတိုင်းမှာကျွန်တော်တို့အခုတရုတ်ပြည်ဆိုရင်ကျွန်တော်တို့ဒီနိုင်ငံအထွတ်ကုန်ကို tariff လောက်ထားတာမတရားတစ်ဖြစ်လောက်ထားပါတယ်ဒီဟာတခြားနိုင်ငံတွေကပေါ့နော်ဆိုတော့ကျွန်တော်တို့ပြန်တုံ့ပြန်ဖို့ဟာဒီ tariff နဲ့ပဲပြန်တုံ့ပြန်မှာပါသူကအဲ့လိုလောက်ထားပါတယ်ဒါလည်းလောက်တယ်ဆိုတာလည်းသူပြောပေမဲ့လည်းဒါပေမဲ့မျှတတဲ့ဟာနောက်ဆုံးကျညှိနှိုင်းပြီးတော့ tariff ကိုကင်ပြီးတော့ညှိနှိုင်းသွားမှာဖြစ်ပါတယ်ကျွန်တော်တို့အခုဆိုရင်ကားတွေဆိုရင် Europe ကကားတွေဆိုဒီမှာတွင်းလို့ရတယ်တိုင်းနဲ့ဒီကားတွေဟိုဘက်တွင်းတဲ့ခါကျသူက tariff အရန်တင်ထားတယ်ဒါတွေကမမျှတာပါဘူး။ဟောအဲ့ဒါမျိုးလုတ်လိုက်တဲ့ခါလုတ်ချင်းအပြင်ဒီကျွန်တော်တို့ဒီကနေ track ကိုပို့ပြီးတော့ရားလာမယ်
။ကဲကျေးဇူးတင်ပါတယ်အခုလို့ဖြစ်ကြပေးတဲ့အတွက်
။ကျေးဇူးပြုတင်ပါတယ်ကိုအောင
်။က
ျေးဇူးတင်ပါတယ်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်းပြည်ဝင်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။အခုတော့မြန်မာဆန်ရသတင်းဆောင်ပါကိုအလှည့်ပေးလို့ပါတယ်ရှင်။တက်တုံညာနှစ်ခွန်ဆစ်စင်ရေးဒုတိယပိုင်းဆက်ခဲ့တဲ့အချိန်ကဆက်လို့ပိတ်ပင်ခဲ့တဲ့ဝဒေတာဟိုပန်ကနေကိုကန့်နေမြေကိုခုံစီကုသနာတွေကိုပြန်လည်ခွင့်ပြုလိုက်ပါတယ်။တချိန်တည်းမှာတော့တရုတ်ပြည်နဲ့ကိုကန့်နေမြေချာပိတ်ထားခဲ့တဲ့နေဆက်ဂိတ်တွေလည်းပြန်လည်ဖွင့်လှစ်လာပြီဖြစ်ပါတယ်။တရုတ်မြန်မာနေဆက်ဒေတာကကုန်သွယ်ရေးပြန်လည်စတင်လာတဲ့အကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်ပြောပြထားပါတယ်ရှင
်။တက်တုံညာနှစ်ခွန်ဆစ်စင်ရေးဒုတိယပိုင်းစတင်ခဲ့တဲ့2024ခုနှစ်ဇူလိုင်လလောက်ကပိတ်ခဲ့တဲ့ဝဒေတာဟိုပန်နဲ့ကိုကန့်နယ်ကိုဆက်သွယ်ထားတဲ့ဖောင်စိတ်တံတားကနေကုန်ပစ္စည်းတင်ပို့တာတွေဒီလ20ရက်နေ့မှာစတင်လိုက်ပြီးဖြစ်ပါတယ်ဒီလိုလှလှလလလကုံသွဲမှုတွေစတင်နိုင်တာကြောင့်နှစ်ဖက်ပြည်သူတွေအနေနဲ့ကူလူဆက်သွယ်မှုတွေပုံမအဆင်ပြေစေတယ်လို့ UWSA လာရှိုဆက်ဆံရေးယုံတာဝန်ခံဦးညီရန်ကတင်းလာနေက VOA ကိုအခုလိုပြောပါတယ်
။တဲဟုတ်တယ်ဒီနေ့ပဲစဖွင့်လိုက်တယ်နော်။အဲ့လိုဖွင့်ချင်ဖြစ်လဲနှစ်ဖက်မှာရှိနေတဲ့ပြည်သူတွေကူလူဆက်ဆံမှုတွေပုံပြီးမှအဆင်ပြေချောမွေ့စေတာပေါ့နော်။
ဝါညူလန်လို့ခေါ်တဲ့ဝါသတင်းမီဒီယာကတော့တရုတ်ပြည်အစိုးရရဲ့ညွှန်ကြားချက်အရဝါကနေကိုကန့်ဖက်ကိုလွတ်လပ်စွာကုန်စီဖြတ်တန်းခွင့်စတင်ခွင့်ပြုလိုက်ဖြစ်ကြောင်း UWSA ဦးစီးချုပ်ရုံးကနေဒီလ20ရက်နေ့ကထုတ်ပြန်ခဲ့ကြောင်းဖော်ပြပါတယ်ဒီထုတ်ပြန်ချက်မှာကိုကန့်ဒေတာနဲ့ဝါပြည်နယ်ဟိုပန်ကိုဆက်သွယ်ထားတဲ့ဖောင်စိတ်တံတားကနေမော်တော်ယဉ်လူနဲ့ကုန်ပစ္စည်းတွေကိုလွတ်လပ်စွာဖြတ်တန်းခွင့်ပြုကြောင်းတရုတ်နိုင်ငံရဲ့မြန်မာပြည်ဆိုင်ရာရုံးကအကြောင်းကြားခဲ့တာလို့လည်းပါရှိပါတယ်။ကိုကန့်နယ်ကိုကုန်စီတင်သွင်းခွင့်ပြုရမှာတော့စစ်ဖက်ဆိုင်ရာထောက်ပံ့ပစ္စည်းတွေကလွဲလို့ပြည်သူတွေလိုအပ်တဲ့နေ့စဉ်သုံးပစ္စည်းတွေကိုပုံမှန်ရောင်းဝယ်နိုင်ကြောင်းလဲဝါညူလန်ကဖော်ပြပါတယ်။ကိုကန့်နယ်ကိုအခုလိုကုန်ပစ္စည်းတင်သွင်းခွင့်ပြုတာဟာမြန်မာစစ်ကောင်စီနဲ့ကိုကန့် MNDAA တပ်အကြားအပြစ်ရသဘောတူညီချက်ရရှိကြောင်းတရုတ်နိုင်ငံကကြေညာခဲ့တဲ့နောက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။မြန်မာစစ်ကောင်စီနဲ့ကိုကန့် MNDAA တပ်တို့ဟာတရုတ်နိုင်ငံရဲ့ကြားဝင်ဆိတ်ဆက်မှုအရဒီလ18ရက်နေ့မှာအပြစ်ခတ်ရစဲဖို့သဘောတူညီချက်ရရှိခဲ့ပြီးတဲ့နောက်2024ဇူလိုင်လလောက်ကပိတ်ခဲ့တဲ့လောက်ကိုင်ချင်းရွှေဟော်နဲ့နမ်တစ်ကတရုတ်မြန်မာနယ်ခြားဂိတ်တွေကိုလည်းဒီလ19ရက်နေ့မှာပြန်လည်ဖွင့်လှစ်ခဲ့ပါတယ်ဒီကရရပိုင်းတွေကတော့တရုတ်နိုင်ငံဘက်ကနမ်တစ်ဂိတ်ကိုကုန်စီတင်သွင်းခွင့်ပိတ်ပင်ထားတာကြောင့် UWSA ထိန်းချုပ်ရာဟိုပန်မြို့မှာ73စီနဲ့အိမ်ဆောက်ပစ္စည်းတွေပြက်လက်ခဲ့တဲ့အတွက်ဆောက်လုပ်ရေးလုပ်ငန်းတွေရပ်နားခဲ့ရပါတယ်။တစ်တုံညာနစ်ခွန်စစ်စင်ရေးကာလမှာညီနောင်မဟာမိတ်တပ်ဖွဲ့တွေကလက်ရှိပြန်လည်ဖွင့်လှစ်လိုက်တဲ့ဂိတ်တွေအပြင်ကျင်ဆန်းကြော့ဂိတ်နဲ့နမ်ခမ်ဂိတ်တွေကိုသိမ်းယူခဲ့ပေမဲ့ဒီဂိတ်တွေပြန်လည်ဖွင့်တဲ့တဲ့င်းတော့မကြားသေးရသေးပါဘူး။
VOA မြန်မာပိုင်းအစီအစဉ်ရဲ့မနေ့ကရေဒီယိုရုပ်သံအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 40တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အတန်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေမှာဆိုရင်မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်တဲ့ VOA မနေ့ကရေဒီယိုအစီအစဉ်ပထမပိုင်း나이ဝက်ကိုလိုင်းဒိုနဲ့ဖမ်းယူနိုင်ပါတယ်လိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးတော့ဖမ်းယူနားဆက်နိုင်ပါတယ် VOA ညာချမ်းရေဒီယိုအစီအစဉ်ကိုည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ30 kHz 9963ညာတို့အပြင်ပထမပိုင်း나이ဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလက်မီတာ190kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစအဆုံးကိုဒူးမိတ်ဆွေရုပ်သံ line view မြန်မာပိုင်း website စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်။
မင်္ဂလာမနက်ခင်ပါရှင် VOA American အသံရဲ့2025ခုနှစ်ဇန်နဝါရီလ22ရက်နေ့အင်ကာနေ့မနက်ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းမှာတော့စီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောက်သတင်းလွှာအစီအစဉ်တို့ကိုမတင်ပြမီအရင်ဆုံးဆက်သွယ်မိမြန်ကန်းကိုကြည့်ကြရအောင်ပါရှင်မြန်မာနိုင်ငံတဲကစိုက်ပါရာဇဝတ်ဂိုင်းတွေအရေးမှာစစ်ကောင်စီဟာတရုတ်နဲ့ထိုင်းကြမှာဘေးကျန်နှမ်းချက်ဖြစ်လာနိုင်တယ်လို့ဒါဟာစစ်ကောင်စီကိုပံ့ပိုးပေးနေတဲ့တရုတ်ရဲ့နှီးဖြူဟာမအောင်မြင်တာကိုပြသနေတယ်လို့ USIP ကသုတေသီဂျေးစင်တာဝါကပြောဆိုလိုက်ပါတယ်ကိုငိမ့်ချန်အေးကမေးမြန်းထားပါတယ်ရှင်
The recent rescue of Chinese actor Wang Xing from the Taiwan border was shown to be China မှာနေဆက်ကအွန်လိုင်းလေးတဲ့လုပ်ငန်းတွေကကျေစရဖြစ်တဲ့အပြင်မှာဒီလိုစိုက်ပါလိမ့်တဲ့လုပ်ငန်းတွေကိစ္စကပြန်ပြီးလူများကြားမှာပြောစရာဖြစ်လာပါတယ်။ဆိုတော့ဒီလိမ့်လေတဲ့လုပ်ငန်းတွေကိုဖြည့်ရှင်းဖို့ဒီမြန်မာစစ်ကောင်စီနဲ့ဒီလေကြောင်တပ်တွေကိုတရုတ်ကဒီ PR တွေတိုးလာဖို့ဘယ်လောက်လာလာရှိနေကြ
။ I mean I think what we're seeing thus far is that there is aLot of widespread attention all across China to these issues.
အခုချိန်မှာတရုတ်နိုင်ငံတစ်ခုလုံးကဒီကိစ္စအတော့ကိုကြေကြေပြန့်ပြန့်နဲ့အာရုံစိုက်နေကြတယ်လို့ထင်ပါတယ်။ဝမ်ရှင်ကထိုင်းနိုင်ငံကနေတဆင့်မြန်မာနိုင်ငံတဲကနေကြားဆောင်တက်တွေရှိတဲ့ဒေသမှာလူကုန်ကူးခံခဲ့ရတာပါ။အဲ့ဒါကမြန်မာစစ်တပ်ရဲ့နေကြားဆောင်တက်နေရာတွေပါ။ဝမ်ရှင်ကသိနာမည်ကြီးတဲ့ရုပ်ရှင်သရုပ်ဆောင်တူတော့မဟုတ်ပါဘူး။ဒါပေမဲ့သူ့ချစ်သူကောင်မလေးကတရုတ်နိုင်ငံကနာမည်ကြီးရုပ်ရှင်ကြုံမော်တွေနဲ့ဆက်သွယ်ရှိပါတယ်။သူတို့ကြောင့်ပဲဒီကိစ္စကတရုတ်နိုင်ငံလူထုလူအများကြီးအယုံဆိုင်မှုဖြစ်စေခဲ့ပါတယ်။အရင်တလောက်လောက်တုန်းကတရုတ်လူမှုကွန်ရက်တွေမှာမြန်မာနိုင်ငံအကြောင်းကိုရှာကြည့်ရင်အများစုကကြောက်စိမ်းအကြောင်းပြောရင်ပြောဒါမှမဟုတ်ဗဂျုံမကြီးမဲအောင်လိုင်ရဲ့ခီးစဉ်အကြောင်းဒါမျိုးတွေပဲတွေ့ရမှာပါ။ဒါပေမဲ့အခုဆိုရင်တော့လူကုန်ကူးမှုအကြောင်းရွှေကုတ်ကူအကြောင်းညှဉ်းပန်းနှိပ်စက်မှုတွေအကြောင်းတွေတွေ့ရမှာပါ။မြန်မာနိုင်ငံမှာဘယ်လောက်ထိအခြေအနေဆိုးနေလဲဆိုတာတွေပေါ့။ထိုင်းနိုင်ငံမှာဆိုရင်လည်းအလားတူပါပဲ။ဒီဖြစ်ရပ်တွေအကြောင်းနှစ်နိုင်ငံစလုံးကလူထုများကြားမှာအဆိုးမြင်လာကြပါတယ်။အထူးသဖြင့်ဒီဖြစ်ပျက်ဟာမနစ်ကတရုတ်နိုင်ငံကိုဖမ်းပြီးတော့ပို့ခံခဲ့ရတဲ့ကိုကန်ကမိသားစုကြီး၄စုကကိုကန်နယ်ကြားဆောင်တက်ခေါင်းဆောင်တွေဖြစ်ကြတဲ့၆ယောက်ကိုစီရင်ချက်ချတာနဲ့လည်းတိုက်ဆန်နေလို့လူများကြားမှာလေးထားစရာပိုဖြစ်လာပါတယ်။ဒါကြောင့်ဒါဟာထိုင်းနယ်စပ်မှာအလွန်ကိုအင်အားကြီးထွားလာနေတဲ့လိမ်လည်တဲ့ဂိုင်းတွေကိုလုတ်ကန်ခွင့်ပေးနေတဲ့မြန်မာစစ်တပ်ရဲ့နေကြားဆောင်တပ်ကိုနှိမ်နှင်းဖို့အသစ်တစ်ဖန်တွန်းအားဖြစ်လာမယ်လို့ထင်ပါတယ
်။ Now though on the border with Thailand.
Yes, here's a question about how much the regime can respond to it.
Even
okay ဒီနေရာမှာကပေါ့နော်ဒီတရုတ်ကဖိအားပေးလာခဲ့တဲ့နောက်မှာဒီစစ်ကောင်စီကဘလောက်တုံ့ပြန်လာလဲဆိုတဲ့မေးခွန်းကလည်းရှိနေပါတယ်ဂျင်စင်တာဝါအရင်တော့ကပြောခဲ့သလိုပဲဒီစစ်ကောင်စီကအဲ့ဒီတော့မှာနေကြောက်တက်ကိုပြခိုးနေရတဲ့အနေအထားလို့ဆိုနေပါတယ်အထူးသဖြင့်တော့ထိုင်းနိုင်ငံနဲ့နေဆက်ကုန်သွယ်ရေးမှာအလွန်ရေးပါတဲ့မြောက်လူကိုဆက်ပြီးခြေချနိုင်တဲ့အတွက်ပေါ့ဒီတော့မြန်မာစစ်တပ်ကဘလို့တုံ့ပြန်လာဒီ area so how could the Myanmar military respond to it
Myanmar military has no political will and no capacity to deal with this issue.
နိုင်ငံရေးအရာစံတာမရှိသလိုဒီကိစ္စကိုကင်ထွေဖြေရှင်းနိုင်စွမ်းလည်းမရှိပါဘူး။ဒီပြဿနာကိုကင်ထွေဖြေရှင်းဖို့ကြိုးစားမယ်ဆိုရင်ဘူမူကြီးစောချစ်သူကစစ်တပ်နဲ့ခတ်ခွာခွာနေသွားမယ့်အန္တရာယ်ကိုကြုံလာရနိုင်ပြီးတော့အဲ့ဒါကအခုချိန်မှာအဓိကစိန်ခေါ်မှုဖြစ်လာမယ်လို့ထင်ပါတယ်။ဖြစ်လာနိုင်တာတစ်ခုကတော့မြန်မာစစ်တပ်နဲ့ဘူမူကြီးစောချစ်သူတို့ဟာတရုတ်နဲ့ထိုင်းကြားဘေးကျန်နိုင်ချက်ဖြစ်လာနိုင်ပါတယ်ပြောရမဆိုရင်ဝမ်ရှင်းကထိုင်းနိုင်ငံတဲကတဆင့်လူကုန်ကူးခံခဲ့ရတာကြောင့်ဒီဖြစ်ရပ်ကထိုင်းနိုင်ငံအတွက်အတော်လေးကိုနစ်နာခဲ့ရတာကအသေးချာပါပဲတရုတ်နိုင်ငံအတွက်တခုတည်းသောရွေးချယ်ခွင့်ကထိုင်းနိုင်ငံကတဆင့်ဒီပြဿနာတွေဖြေရှင်းဖို့ပါဒါကထိုင်းအတွက်ဝန်ထုတ်ဝန်ပိုဖြစ်စေမှာပါနောက်ပြီးတော့ဒီပြဿနာကမြန်မာနဲ့ပတ်သက်ပြီးတော့ထိုင်းရဲ့စိတ်ရှိတီးခတ်နိုင်စွမ်းကိုလည်းစမ်းသပ်နေတယ်လို့ပြောရပါမယ်သူတို့ဖြင့်သူတို့ရဲ့ခီးသွွားလုပ်ငန်းကိုထိခိုက်လာနေပါတယ်ဆိုတော့ဒါဟာမြန်မာစစ်တပ်ကြောင့်ထိုင်းဟာကြီးကြီးမားမားပြီးတော့ DKBA Democratic အကင်းရအကျိုးပြုတက်မလို့လို့ ਨੇ အလွန်ကိုနီးကပ်တဲ့ဆက်ဆံရေးတိစောက်ထားတာပါသူတို့ကဒီလိမ်လည်တဲ့လုပ်ငန်းတွေကိုထီးလို့အကာအကွယ်ပေးထားတာပါခီးသွားလုပ်ငန်းစထိခိုက်လာပြီဆိုရင်ဒါဟာထိုင်းနိုင်ငံအတွက်ကြီးကြီးမားမားကိုသတိပေးလိုက်တဲ့လုံနိုးမှုကြီးတစ်ခုဖြစ်လာမယ်လို့ပြဿနာမျိုးတွေကိုကင်ထွေဖြေရှင်းဖို့အတွက်နိုင်ငံရေးရပို့ပြီးတော့ဆန္ဒပြင်းပြလာစီမှာပါတစ်ဖက်မှာလည်းဒါကအလွန်ကိုခက်ခဲစီမှာပါပြောချင်တာကမြန်မာစစ်တပ်ကတော့ဒီပြဿနာကိုဖြေရှင်းနိုင်တဲ့အထိလုံမှာမဟုတ်တော့ထိုင်းနိုင်ငံအနေနဲ့ဒီကိစ္စတွေကိုအမှန်တကယ်ကင်တွယ်နိုင်ဖို့ကနီလန်တစ်တူရှာမှာပ
ါ Thailand is going to have to look at some creative measures to deal with these problems in Myanmar
you know BGS has always denied any involvement in BGF ကတော့ဒီလိုမျိုးဒီ TMO လုပ်ငန်းတွေမှာပါဝင်ပတ်သက်တာတွေမရှိဘူးဆိုပြီးအငြင်းငြင်းလေးရှိပါတယ်ခုဒီတရုတ်တရုတ်ဆောင်လူကုန်ကူးခံရတယ်ဆိုတဲ့ဖြစ်စဉ်မှာလည်းသူတို့ကထွက်လာပြီးတော့ဒီထိုင်းနိုင်ငံဘက်ခြမ်းကိုပို့ပြီးထောက်ပြတာတွေလည်းတွေ့ရပါတယ်ပြီးတော့ဒီ BGF ခေါင်းဆောင်ကိုယ်တိုင်ကလည်းအရင်ကနိုင်ငံတကာမီဒီယာတွေအဖြစ်ထိတွေ့ပြီးသူတို့စီကိုလာရောက်စုံစမ်းလာမျိုးလုပ်ဖို့ပြောလို့ရှိပါတယ် ဆိုတော့ဒီ BG ရဲ့အဖွဲ့မှာရောကျွန်တော်တရားတုတ်တဲ့ပြောင်းလဲမှုတွေတွေ့ရလာဗျာ activity
basically what they're doing is trying to whitewash their activities
ဟုတ်ပါတယ်တကယ်တမ်းပြောရင်တော့သူတို့လုပ်နေတာကဟန်ပြတက်တက်ပါပဲမနေ့ကအော်တိုဘာလ31ရက်နေ့မတိုင်ခင် online စီးပွားရေးလုပ်ငန်းအားလုံးကိုရွှေကုတ်ကူကလည်းထွက်သွားရမယ်ဆိုပြီးတော့ဘုံမူကြီးစောချစ်သူကပိုစတာဆိုင်မှုတွေအဲ့ဒီမှာချိတ်ခိုင်းတာမျိုးခင်ဗျားတွေ့ရမှာပါဒါတွေကတကယ်ဖြစ်မလာပါဘူးအလိညာလှည့်ပြားတာတွေပါရွှေကုတ်ကူက online လိမ်လည်တဲ့လုပ်ငန်းတွေရဲ့အဓိကအချက်အချာဖြစ်ဆက်လက်တည်ရှိနေပါတယ်အခြေအနေတွေကပိုဆိုးလာနေတာပဲမဟုတ်လားသူတို့ကနေမြေဒေသအစ်တတွေကိုပို့ပြီးတော့ချက်ထွန်လာနေပါတယ်။နောက်တစ်ခုကဆော့ချစ်သူရထိုက်တဲ့တခြားတရုတ်မာဖီးယားဂိုင်းတွေကရွှေတရီကန်စီးပွားရေးဇုံမှာလုပ်ခဲ့တာမျိုးပုံစံတူလိုက်လုပ်နေတယ်ထင်ပါတယ်။သူတို့ကလုပ်ငန်းရဲ့တချို့အပိုင်းတွေအထူးသဖြင့်လူကြားမကောင်းတဲ့ဆိုးရွားတဲ့ကိစ္စတွေညှဉ်းပန်းနှိပ်စက်မှုလူကုန်ကူးမှုနဲ့လိမ်လည်လှည့်ပြားဖို့လူသစ်စုဆောင်လေ့ကျင့်ပေးတာမျိုးတွေသူတို့ကိုစိတ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်တာရရဆက်ဆက်ပြစ်ဒဏ်ပေးတဲ့ကိစ္စမျိုးတွေကခုဆိုရင်ရွှေကုတ်ကိုပြန်ပတ်ချားနေရလို့စီပြောင်းရွှေ့လာကြပါလေ။ဒေါ်မြများကဒီကဘီနယ်မြေတဲကိုရွှေ့ထားတယ်။ဆိုတော့မြောက်ရီတဝိုက်ကလိမ့်လေလက်စားတဲ့စီးပွားရေးလုပ်ငန်းတွေဆက်အခြေတည်ဖို့မှာဒီကဘီ BGF နေကြာဆောင်တက်နေတရုတ်မာဖီးယားဂိုင်းကြားဆက်ဆံရေးကပူပူပြီးတော့အရေးကြီးလာတယ်လို့ထင်ပါတယ်
။ Sustaining the overall scam economy around Miyawari
could this failure ဒီလိုလိမ်လည်တဲ့လုပ်ငန်းတွေကိုနှိမ်နှင်းဖို့ပြက်ကွက်တာကလေဒီစစ်တပ်နဲ့တရုတ်နိုင်ငံကြားကဆက်ဆံရေးကစီးကောင်စီနိုင်ငံကြီးကထောက်ခံပေးနေတာမျိုးတွေပေါ့တက်ရောက်မှုရှိလာနိုင်လား
You did see where in 2024 that China shifted away from using sticks to using carrots
အထောက်အစံ့တွေကတော့တရုတ်နိုင်ငံကမြန်မာစစ်တပ်ကို online လိမ်လည်တဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဒဏ်ခတ်တာမျိုးထက်စုပေးတဲ့စနစ်ကိုကျင့်သုံးခဲ့ပါတယ်2023တုန်းကတော့ကိုကနေကြားဆောင်တက်ခေါင်းဆောင်ပိုင်းကိုဖမ်းဝမ်းထုတ်ခဲ့တာမျိုးနဲ့2029စစ်စင်ရေးပြင်းပြင်းထန်ထန်ထောက်ခံပေးတာမျိုးလုပ်ခဲ့ပြီးမဲ့2024မှာတော့မြန်မာစစ်ကောင်စီရဲ့ပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြည့်ကိုဒီကိစ္စအတွက်စုတွေပါလို့ပေးတဲ့အထိဖြစ်လာပါတယ်။စစ်ကောင်စီကိုဖိအားပေးတာတွေမလုပ်တော့ဘဲစစ်တပ်ကိုတရားဝင်မှုရအောင်ကြိုးပမ်းပေးခဲ့ပါတယ်။လိမ်လည်တဲ့လုပ်ငန်းတွေနေနေရေးမှာစစ်ကောင်စီကပူးပေါင်းဆောင်ရွက်နေတဲ့အကြောင်းပုံဖော်ခဲ့ပါတယ်။တကယ်အဖြစ်မှန်ကမြင်တဲ့အတိုင်းပါပဲ။အခုအချိန်အထိမြန်မာစစ်တပ်ရဲ့နေကြားဆောင်တပ်နေပြည်တော်မှာတရုတ်နိုင်ငံသားတွေဘလောက်လောလောကူကူလူကုန်ကူးခံရသလဲဆိုတာတွေ့ရမှာပါ။တရုတ်နိုင်ငံရဲ့နီးပြူဟာကအရှုံးကြီးရှုံးခဲ့ပါလေ။ဒီပြဿနာမှာစစ်တပ်နဲ့တော့သူတို့ဘလို့မှဖြေရှင်းနိုင်မှာမဟုတ်ပါဘူး။ချိန်နှဲမှာပဲတည်ငြိမ်အေးချမ်းရေးအကြောင်းပြပြီးတော့တရုတ်ဘက်ကစ조사နေတာကတိုင်းဒေသနဲ့ကင်အဖွဲ့စည်းတွေကိုစစ်ကောင်စီစစ်တပ်နဲ့သဘောတူညီချက်တွေရလာအောင်ဖိအားပေးပါလေ။ဒါလည်းမအောင်မြင်ပါဘူး။ဆိုတော့တရုတ်ကနှစ်ဖက်စလုံးမှာရှုံးနေနေတယ်လို့ပြောရမှာပါ။တစ်ဖက်မှာကလည်းရာဇဝတ်မှုတွေပိုများလာနေတဲ့အနေအထားဖြစ်ပါလေ။တရုတ်ရုပ်ရှင်သေးဆောင်တော်လူကုန်ကူးခံလာရပါလေတရုတ်နိုင်ငံအနေနဲ့မြန်မာစစ်ကောင်စီစစ်တပ်အပေါ်မှာဒီကိစ္စအကြီးအကျယ်ဖိအားပေးပြီးတိုင်းဒေသနဲ့ကိုင်ဖွဲ့စည်းတို့နဲ့ဘလို့ပူးပေါင်းဆောင်ရွက်မလဲဆိုတာမျိုးကိုအယုံမဆိုင်ပဲရှစ်ဆက်နေရင်လူကုန်ကူးမှုနဲ့ပတ်သက်တဲ့ပြဿနာတွေပိုကြီးလာမယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့တကယ်တမ်းကတိုင်းဒေသနဲ့ကိုင်ဖွဲ့စည်းတွေ NUG မြို့သားညီညွတ်ရေးဆိုရနဲ့ဒီမိုကရေစီလိုလားသူတွေကသာတိုင်းပြည်ကိုအမှန်တကယ်ကောင်းကောင်းမွန်မွန်အချုပ်နိုင်ဖို့စံတရှိပြီးတော့စစ်တပ်ကတော့တိုင်းပြည်ကိုသိမ်းပိုက်ဖို့ပဲစိတ်ဝင်စားလို
့
ဗီယိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါတယ
်ခုတော့စီးပွားရေးအစီအစဉ်ပါရှင်မြန်မာနိုင်ငံမှာဘတ်ဂျက်လုံငွေပြမှုတိုးလာတဲ့အချိန်ထဲမှာပဲပြည်တွင်းအသတင်းထုတ်လွှင့်မှုကလည်းကျသွားမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။ပြည်တွင်းအသတင်းထုတ်လွှင့်မှုကျဆင်းတာကြောင့်လူမှုရဲ့လူနေမှုအဆင့်တန်းထပ်ပြီးတော့ကျဆင်းသွားနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။ဒီသတင်းဘတ်ရဲ့စီးပွားရေးအစီအစဉ်မှာရှင်မြန်မာနိုင်ငံမှာ 2024-2025 ဘဏ္ဍာနှစ်မှာဘတ်ဂျက်လုံငွေပြမှုကပြည်တွင်းအသတင်းထုတ်လွှင့်မှု GDP ရဲ့ 5.4 ရာခိုင်နှုန်းလောက်ရှိနိုင်ပြီး 2025-2026 ဘဏ္ဍာနှစ်မှာတော့အသုံးစရိတ်တိုးလာတာနဲ့အတူဘတ်ဂျက်လုံငွေပြမှုက 5.8 ရာခိုင်နှုန်းထိရှိလာမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းလိုက်ပါတယ်
လုံအားကကုန်စည်ဝန်ဆောင်မှုနဲ့အခြေခံအစအုံပိုင်းတို့မှအသုံးစရိတ်တိုးလာတာကြောင့်စုစုပေါင်းအသုံးစရိတ်ဟာ 1.6 ရာခိုင်နှုန်းလောက်ထိတိုးလာပြီးအသုံးစရိတ်စုစုပေါင်းကပြည်တွင်းအသတင်းထုတ်လုပ်မှု GDP ရဲ့29ရာခိုင်နှုန်းထိရှိလာမယ်လို့ခန့်မှန်းပါတယ်။တချိန်တည်းမှာပဲစစ်ကောင်စီဘက်က Secret နဲ့အရက်အပါအဝင်အခွန်တိုးမြှင့်ကောက်ခံမှုမှောင်ခိုကုန်းကူးမှုတွေကိုတိုက်ဖျက်မှုအပါအဝင်တင်းကျပ်ဆောင်ရွက်တာတွေကြောင့်နိုင်ငံရဲ့အခွန်ဘဏ္ဍာတိုးလာမယ်လို့ခန့်မှန်းပါတယ်။အခွန်ဘဏ္ဍာတိုးတက်မှုက 1.3 ရာခိုင်နှုန်းရှိလာပြီး GDP ရဲ့ 23.2 ရာခိုင်နှုန်းထိရှိလာမယ်လို့ခန့်မှန်းပါတယ်။အမေရိကန်ချင်းဆိုင်စီးပွားရေးပညာရှင်ဦးစိန်ထေကတော့မြန်မာနိုင်ငံမှာ GDP တိုးတက်လာရေးအတွက်အခြေခံလိုအပ်ချက်တွေမဖြည့်ဆည်းနိုင်ဖြစ်လာနေပြီလို့ထောက်ပြပါတယ်။
GDP တက်ဖို့ဆိုတာခုနကကုန်ထုတ်လုပ်မှုတွေတက် production တက်ဖို့ဆိုတာကလိုအပ်တဲ့ raw input တွေလိုနေဗျ။အမစိုက်ပျိုးရေးဆိုပါစို့ဗျာ။စိုက်ပျိုးရေးဆိုရင်ခန့်မြေရှိရမယ်။လေသမားရှိရမယ်။သူ့သုံးအားစုတွေရှိရမယ်။နော်ဓာတ်ဆီဒီဇယ်ဆက်နေလို့လက်နေလို့ရှိရင်ဘာလို့မလဲ။စပားရှိရမယ်မျိုးစစ်ရှိရ။ပြောချင်တာ input တွေ။အဲ့ဒီ input တွေမြန်မာနိုင်ငံမှာမရှိတော့
။မြန်မာနိုင်ငံမှာ macro စီးပွားရေးဆိုင်ရာမတည်ငြိမ်မှုလက်နက်ကိုင်ပဋိပက္ခတွေနဲ့ဆက်ဆက်ဖြစ်လာတဲ့စိန်ခေါ်ချက်တွေရှိနေတာမှာရေကြီးတန်တင့်ကြတာကြောင့်လဲပြီးခဲ့တဲ့6လတာအတွင်းစီးပွားရေးအခြေအနေတွေထပ်ပြီးတော့ဆိုးရွားသွားစေပါတယ်။လက်နက်ကိုင်ပဋိပက္ခတွေဆက်လက်ပြင်းထန်နေပြီးလူထုနဲ့အတံမွေးဝမ်းကြောင်းလုပ်ငန်းတွေအပေါ်ပြင်းပြင်းထန်ထန်ထိခိုက်သက်ရောက်ကုန်ထုတ်လုပ်မှုကုန်စည်သေးယူထောက်ပို့မှုတွေမှာအနှောက်အယှက်ဖြစ်ပြီးစီးပွားရေးအလားအလာမရေရာမှုပိုတိုးစေတယ်လို့ကမ္ဘာ့ဘဏ်ရဲ့နောက်ဆုံးထုတ်အစီရင်ခံစာကထောက်ပြပါတယ်။ပဋိပက္ခတွေကြောင့်ကုန်သွယ်ရေးနဲ့သေယူပို့ဆောင်ရေးမှာအနှောက်အယှက်ဖြစ်ကျန်းငွေစည်းနှုန်းအကြီးအကျယ်ကျသွင်းကုန်တင်သွင်းမှုကိုလည်းထပ်ပြီးတော့တင်းကျပ်လာတာတွေကြောင့်ကုန်စည်နှုန်းကြီးမြင့်မှုနဲ့ကုန်စည်မလုံလောက်မှုဖြစ်စေတယ်လို့လည်းဖော်ပြပါတယ်။သွင်းကုန်တင်သွင်းမှုကျဆင်းတာဟာပြည်တွင်းလူနေမှုအဆင့်အတန်းကိုပါကျဆင်းစေတာဖြစ်တယ်လို့အမေရိကန်ချင်းဆိုင်စီးပွားရေးပညာရှင်ဦးစိန်ထေကထောက်ပြပါတယ်
။ကဲဥပမာတစ်ခုထောက်ပြမယ်။ဆေးလူတွေအတွက်လိုအပ်တဲ့ဆေးကိုနိုင်ငံခြားသွန်းရတာဟုတ်တယ်မလား။နော်တရုတ်ကသွန်းမယ်၊အိန္ဒိယသွန်းမယ်၊ထိုင်းကသွန်းမယ်။အဲ့ဆေးကိုကဲအရင်တော့ဒေါ်လာ100ဝန်းသွင်းနေဥပမာပြောတော့ဒေါ်လာ100ဝန်းသွင်းတာနေယူအဲ့ဒါမှ तू အဆင်ပြေနေတာကို90ပဲသွင်းဆိုရင်ဘာဖြစ်လာလဲဆေးပြတ်ပြီပေါ့ဆေးပြတ်ဘာဖြစ်လဲရုပ်တရေဆေးဆေးတက်ဆေးဆေးတက်ဘာလူတွေမွေးနိုင်ဝင်နေလူတွေဆော်စီဘာဖြစ်ကျမကြီးချိုးတဲ့သွားပြီးတော့အသက်အန္တရာယ်ဆုံးဆုံးမှာဒါပဲအဲ့ impact ကအဲ့ဒါ
ပြည်တွင်းအသတင်းထုတ်လုပ်မှုကျဆင်းလာရတဲ့အကြောင်းအရာစုံထဲမှာပြည်တွင်းလျှက်စင်ပြီးပြတ်တောက်မှုကလည်းထပ်တိုးလာပြီးစီးပွားရေးလုပ်ငန်းတွေမိသားစုတွေအတွက်နောက်ထပ်အခက်အခဲဖြစ်စေပါတယ်။ဒီလိုအခက်အခဲပေါင်းစုံကြောင့်လာမယ့်မတ်လ2025ဘဏ္ဍာနှစ်ကုန်ချိန်မှာမြန်မာ GDP က1ရာခိုင်နှုန်းကျမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပြီးဒါဟာဆိုရင်အရင်က GDP 1ရာခိုင်နှုန်းတိုးမယ်ဆိုတဲ့ခန့်မှန်းချက်ကိုပြောင်းပြန်လှန်လိုက်တာဖြစ်ပါတယ်။ငွေကြေးဖောင်းပွားမှုဟာလည်းဒီနှစ်မှာပြင်းမြ26ရာခိုင်နှုန်းနဲ့ဆက်လက်မြင့်တက်နေမယ်လို့ထောက်ပြပါတယ်။ကုန်သွယ်ရေးနိုင်ငံခြားငွေလဲလှယ်နှုန်းဒါမှမဟုတ်လေဘဏ္ဍာရေးလုပ်ငန်းဝန်ဆောင်မှုတွေအပေါ်ကန့်သတ်ချက်တွေကြောင့်စီးပွားရေးလုပ်ကံရတာမှာကုန်ကျစရိတ်တိုးလာပြီးစီးပွားရေးမှာလည်းယုံကြည်မှုထပ်ပြီးတော့ရုပ်ရော်သွားစေတဲ့အချက်လို့လည်းထောက်ပြပါတယ်။ကလလနဲ့ကလရှိမှာတော့ဆန်းနရိတ်ခါဈေးနှုန်းချင်းမြမှုဆက်ဖြစ်ပြီးရိတ်ခါမလုံလောက်မှုတိုးလာတာတွေကြောင့်မိသားစုတွေပို့ပြီးတော့စင်းရဲတွင်နေစေမယ်လို့မြမစီးပွားရေးနဲ့လူထုအပေါ်အခက်အခဲပေါင်းစုံတန်းသင့်နေတယ်လို့နာမည်ပေးထားတဲ့2024ခုနှစ်ဒီဇင်ဘာလတုန်းကမ္ဘာ့ဘဏ်အစီရင်ခံစာကပြောဆိုထားပါတယ်ကျေးလက်တွေမှာထုတ်လုပ်မှုကျဆင်းမှုဟာစင်းရဲမွေးတည်မှုအကြောင်းရင်းတရက်လို့စီးပွားရေးပညာရှင်ဦးစိန်ထေကထောက်ပြပါတယ်
။ဒီတို့မှာရေတို့မှာလူတယောက်မှာကျွန်တော်ခုနလည်းပြော food close shelter နော်အရေးဆုံးဖြစ်တဲ့ food shortage တွေဖြစ်လာပြီပေါ့။ဘာကြောင့်ကျေးလက်တွေမှာထုတ်လုပ်ဆိုတာ food ကကျေးလက်ကထုတ်တာကြ။ကျေးလက်ကပြေးလွှားနေရပြီဆိုခင်ဘယ်လိုသွားထုတ်လို့တော့မလဲ
။တချိန်တည်းမှာပဲနိုင်ငံတွင်းကလုံသားအင်အားစုဟာလည်းပြည်ပကိုထွက်ခွာနေကြပါတယ်။ပြိပခါတွေတိုးလာနေတဲ့အချက်စစ်သားစုဆောင်ခံရမယ့်အန္တရာယ်ဝင်ငွေမရှိစီးပွားရေးအခွင့်အလမ်းရှားပလာမှုတွေအပါအဝင်အကြောင်းအရာပေါင်းစုံကြောင့်ပြိပထွက်ခွာအလုပ်လုပ်ကင်ကြသူတွေတိုးလာနေတာပါဒါပေမဲ့လည်းပြိပထွက်ခွာအလုပ်လုပ်ကင်သူတွေပြည်တွင်းကိုငွေလွှဲရမယ့်သတ်မှတ်ချက်ကြောင့်ပြိပထွက်ခွာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေအကျိုးခံစားခွင့်အပြည့်အဝမရဘူးလို့လည်းကမ္ဘာ့ဘဏ်အစီရင်ခံစာကပြောပါတယ် အမေရိကန်ခြေဆိုင်စီးပွားရေးပညာရှင်ဦးစိန်ထေကတော့ရေရှည်ကိုရှေ့ရှုတဲ့ဖြည့်ရှင်းချက်တွေမရှိတာကစိုးကြောတန်တရာလဲစီတယ်လို့ထောက်ပြပါတယ
်လက်တလော့ဈေးမတက်အောင်ပြဿနာလေးကိုလက်တလော့ကြောင့် short down နဲ့ကြည့်ပြီးမှ long down ကိုမကြည့်တော့တိုင်းပြည်ကမှ long down ကြည့်ရတယ် investor အဲ့ဒါပညာရေးကဏ္ဍဒါပဲကလေးတွေဘာလို့စာသင်လဲပညာတတ်မှရေရှည်မှလုံနိုင်မှာပေါ့ဟာတီထိုးနိုင်မယ်ဆရာနေရဒီကွန်ပျူတာဆိုတယ်လီဖုန်းထိုးနိုင်မယ်စသည်ပစသည်ပေါ့နော်အဲ့ဒါ long down invest ခေါ်တယ်နော် short term လဲသူတို့ invest လုပ်နိုင်ဘူး long term လို့တိုင်းပြည်ကကြားလေးမစောက်သေးကြအဲ့ဒါကြောင့်မလို့ဘူးကမ္ဘာမှာပြောတာကအာနာသိန်းတဲ့ကာလလေးတုန်းကအများအဆန်ဘာဖြစ်မလဲကြားလာဆိုမှာ
အခုတော့လူမှုရှုခင်းအစီအစဉ်ပါရှင် Los Angeles မှာလောင်ကျွမ်းတဲ့မီးတွေထဲမှာအဆိုးဆုံးမီးတစ်ခုဖြစ်တဲ့Eden မှာလောင်ကျွမ်းတဲ့မီးကိုကိုယ်တိုင်မြင်တွေ့ကြုံခွဲရတဲ့မာရူဘီယာမြို့ကမဏီနီရဲ့အတွေ့အကြုံတွေကိုမဆုမြတ်မုံကလူမှုရှုခင်းမှာတင်ပြထားပါတယ်ရှင
်အမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မှာအခုနောက်ဆုံးမီးလောင်ကျွမ်းမှုအတိုင်းအတာဟာဒီမယုံနိုင်စရာအံ့ဩစရာဖြစ်ပါတယ်ဇန်နဝါရီလ9ရက်နေ့ကမီးဆလောင်ချိန်မှာမီးသက်သမားတွေမီးငိမ့်နိုင်ဖို့ခက်ခဲလာအောင်ကိုလေပြင်းတွေတိုက်ခတ်ခဲ့တာကြောင့်မီးဟာဒီအလျင်အမြန်ကူးဆက်ပြတ်နှံ့ခဲ့ပါတယ်။ Los Angeles ခရိုင်ထဲမှာပျက်စီးဆုံးရှုံးမှုအများဆုံးမီးတွေထဲကတစ်ခုကတော့ Eden Fire ဖြစ်ပါတယ်။ဒါကြောင့် Eden မီးနဲ့ဒီ10မိုင်လောက်တာဝေးတဲ့ Monrovia မြို့မှာနေတဲ့မန်နီနီကိုသူ့ရဲ့မီးဘေးအတွေ့အကြုံကိုမေးမြန်းထားပါတယ်ရှင်။
ခုကတပတ်ကျော်သွားပြီဆိုတဲ့အခြေအနေကတော့ဒူးဒီနေရာကတော့နည်းနည်းဟိုစိတ်ချသွားပြီဆိုတဲ့ position နဲ့မှာတော့သူတို့ကယူထားတာပေါ့ဒါပေမဲ့တချို့နေရာလေးတွေကိုတော့သူတို့ကဟိုဘယ်လိုပြောမလဲအလပ်ပေးထားတဲ့နေရာတော့ရှိတယ်ကိုရီနေတဲ့နေရာကတော့လောလောဆယ်တော့စိတ်ချတဲ့ position မှာတော့ရှိပါတယ
်အခုဒီအမားတို့ဘက်မှာလောင်တဲ့ agent မီးပေါ့နော်အပါဝဲအခုလောင်နေတဲ့မီးတွေထဲမှာဒီပျက်စီးဆုံးရှုံးမှုကဒီ California ပြည်နယ်တမိုင်းမှာအဆိုးဆုံးဆိုပြီးတော့မှမိသားတပ်ဖွဲ့ကပြောထားတယ်ဆိုတော့ဒီလောလောဆယ်ပေါ့နော် Eden Fire မှာဟိုမြန်မာတွေပေါ့နော်ဒါမှမဟုတ်မြမမဟုတ်တဲ့အမအမိတ်ဆွေအတီးတွေထဲမှာရောမိဘတွေခံရတဲ့သူတွေရှိလားရှင
်အမပဝင်းကျင်တီးတလောက်ကတော့လောလောဆယ်မှာတော့မရှိဘူးလို့ပဲပြောရမှာပေါ့နော်ကိုမသိတာလားတော့မပြောတတ်ဘူးကိုတီးတလောက်ထဲမှာတော့မပါဘူးပေါ့
ဆိုတော့မိဘနဲ့ပတ်သက်လို့ပေါ့နော်တာဝန်ရှိသူတွေဘက်ကဒီမီးဆလောင်တဲ့အချိန်ကနေပြီးတော့အခုမီးကိုသူတို့ထိန်းနိုင်တဲ့အမတို့ဘက်မှာပေါ့လေအချိန်ညရောက်တဲ့အထိကိုဒီဟိုအချိန်နဲ့တပြေးညီသတိပေးချက်တွေကိုဘယ်လိုမျိုးလုပ်နေလဲဆိုတာကိုလည်းပြောပြပါလား
ထုံးစံတိုင်းအမေရိကဆိုတော့သူတို့ကဟိုဟာလေတခုခုအရေးအကြောင်းဆိုဖုန်းမှာ Amber Alert ကိုတော့တစ်ချိန်ကိုတီတီတီတီတီတီတီဆိုတာတော့တစ်ချိန်ကုန်တော့ပေးတာပေါ့အဲ့ဒီပထမနှစ်ရက်သုံးရက်ဆိုလုံးဝသူတို့လုံးဝမီးမထိနိုင်ဘူးဆိုလည်းမထိနိုင်တဲ့ position ကိုအကုန်လုံးတည်ညာထားတာပဲလေအမဘက်ကကြတော့ဘယ်လိုလဲဆိုတော့ဒီမီးပေးဖြစ်ပြီးွားရဲ့နောက်ပိုင်းမှာဒီ watch ဟို duty ဆိုတဲ့ app တခုလေးကို download ဆွဲထားတာပေါ့အဲ့ဒီထဲကနေတော့သူတို့က up to date ပေါ့ up to date ဆိုမှအရင် live ချိန်နေတော့မဟုတ်ပေါ့5မိနစ်လောက်တော့နောက်ကျတဲ့ position နဲ့တော့အဲ့ဒီ applicationရှင်နဲ့မှာတော့အကုန်လုံးတော့ဟိုတွေ့နေရတာပေါ့ကွယ်ဘယ်လိုအခြေအနေရှိတယ်ကိုယ့်ရဲ့ position ကဘယ်လိုအနေနဲ့မှရှိတယ်ဘယ်လိုအခြေအနေဆိုပြေးရမယ်ဆိုတဲ့ဟာလေးတွေတော့သူတို့ရေးထားတယ်ပေါ့နော်အဲ့တော့ကိုရီမော်ရိုမီယာကိုတော့သူတို့ကဘယ်လိုလုပ်ထားလဲဆိုအဲ့ဒီအခြေအနေတော့ reference အနေနဲ့သတ်မှတ်ပေးထားတာပေါ့ဆိုတော့ reference ကအောက်မှာကကိုရီယာမော်ရိုမီယာ reference ဆိုပေမဲ့နောက်တစ်ဆင့်ပါဖြစ်သွားနိုင်လဲဆိုတော့ be ready ပေါ့နော်နောက်တစ်ဆင့်ဆို be ready ဆိုတော့ပြင်ထားမယ်နောက်တစ်ဆင့်ဆိုတော့ be set နောက်တစ်ခုဆိုတော့ go ပေါ့နော်ဆိုတော့အဲ့ဒီ position မှာဆိုကိုတော့ number 4အဆင့်လောက်မှာပဲဆိုပုံမှန်30တော့ရှိသေးတယ်ဒါပေမဲ့ reference ဆိုပေမဲ့ကိုကတော့နည်းနည်းစိုးရင်ဟိုပူပန်မှုပဲများလို့လာတော့မသိ be ready position နဲ့တော့ပြင်ထားလိုက်တာပါ
ဒီ Eden Fire မီးအပါဝင်ပေါ့နော်ဒီ California မီးJanuary လ9ရက်နေ့မှာစလောင်တော့အဲ့ဒီနေ့တော့အမရဲ့အတွေ့အကြုံကိုလည်းပြောပြပါလားမီးလောင်တာဘယ်လိုစပြီးတော့တီလဲကိုပဲနေရာမှာရှိနေတယ်ဆိုတော့အတွေ့အကြုံလည်းပြောပြပါရှင့်
တကယ်တော့အဲ့ဒီနေရာမီးလောင်နေဆိုပေမဲ့ရာသီဥတုကအဲ့ဒီ9ရက်နဲ့10ရက်မှာ weather ကမနေ့ကဒီ2ရက်ကလေကိုပြင်းပြင်းတိုက်မယ်ဆိုတော့ကြေညာထားတာပေါ့အဲ့တော့ပုံမှန်တိုင်းမဲ့ဒူရီယာမနေ့6နိုင်ခွဲထွက်တယ်အဲထုံးစံတိုင်းရေသွားကူးတယ်ဒါပေမဲ့ရေကူးပြီးထွက်လာ7နိုင်ခွဲမှာပြင်မာလေကတော်တော်လေးစပြင်းပြီးတိုက်တော့တိုက်တယ်ပေါ့နော်လေတိုက်တာကပုံမှန်လင်းပြောတော့နည်းနည်းတော့ used to ဖြစ်နေပါပြီဒီမှာလေတိုက်တယ်တော့ဘာလို့ဆိုပုံမှန်ပဲလေတိုက်တယ်ဆိုပြီးတော့ဖြည်းဖြည်းမောင်းပြန်တယ်အလုတ်ကိုလည်းပုံမှန်ပဲသွားလိုက်တယ်ဒါပေမဲ့အလုတ်တော့ရောက်တော့လေလေတွေအရန်တိုက်ပြီးတိုက်မဲ့10နိုင်ခွဲလောက်မှာကစပြီးတော့ဘာလီစိတ်မှာကဒီလေတိုက်တာနေစမီးလောင်တဲ့တည်င်းကတီဗီထဲမှာနေပန်။အော်ပြတယ်ဆိုတော့လေဒါကမာလီဘူးဘက်မှာဆိုကိုရီနဲ့ဝေးတယ်ပေါ့ဆိုပြီးတော့ တိတ်ပြီးတော့စိုးရင်စိတ်ကမဖြစ်သေးဘူးဟိုမီးလောင်နေပေါ့ဒါပေမဲ့ညနေပိုင်း3နာရီခွဲ4နာရီကို lunch တွေပြီးသွားတဲ့အချိန်မှာကျတော့ပို့ပြီးတော့ဟိုဘယ်လိုပြောမလဲလေတွေကတအားကြီးကိုပြင်းထန်လာတယ်နောက်ဆုံးဒီ eaten လောင်သွားတဲ့6နာရီခွဲမှာကကို့အလုတ်ထဲကနေလှမ်းမြင်နေရတာလုံးဝမီးတောက်ကြီးကရဲနေတာကို့အလုတ်နဲ့ဆိုအိဟို9မိုင်လောက်ပဲဝေးတာဆိုမီးကြီးကိုလှမ်းမြင်နေရတဲ့အချိန်မှာဒုံးဆိုမီးကလုံးဝပြက်ချသွားပါပေါ့နော် throw ထဲမှာကျတော့မီးဆက်တွေနဲ့ပြန်ပြီး run လိုက်ခါကျတော့ကိုကတော့ပုံမှန်အလုတ်ပြန်လုံနေတော့မသိလိုက်ဘူးပေါ့အပြင်ဒါပေမဲ့လေကတော့ဟိုပေါ့တိုက်နေတာပေါ့လေကအကြီးတိုက်တာဘလို့ပိုသိသွားလဲဆိုတော့မီးပြတ်သွားတဲ့အချိန်မှာဒီ exit door က sensor ကအလုံးမလုံတော့ဘူးအလုံးမလုံတော့တဲ့အခါကျမီးဆက်နဲ့လည်းမလုံတော့လူတစ်ယောက်ကနေပြီးတော့ customer တစ်ယောက်ထွက်မယ်ဆိုတခါဖွင့်တခါဖွင့်အဲ့ဒီဖွင့်လိုက်တဲ့တစ်ချက်တိုင်းတစ်ချက်တိုင်းမှာလေတွေကအထက်ကိုအရန်ကြီးကိုတိုးပြီးတော့ဝင်လာမှဟိုကြောက်စရာကြီးလိုမျိုးဖြစ်တာအဲ့ဒီအချိန်မှာပဲအပြုံလှမ်းမြော်ကြည့်လိုက်တဲ့အချိန်မှာမီးကလည်းရဲသွန်နေတာပေါ့ဆိုတော့လူတွေကလည်းအယံဝဲကြဘာလို့ဒီလူတွေကလည်းလို့ဒီလောက်ဟိုလီတွေတိုက်တာလာတယ်ဘယ်ဟုတ်မလဲသူတို့နေတဲ့နေရာမှာအကုန်လုံးမီးတွေကပြတ်ကုန်တော့သူတို့ကမီးပစ္စည်းတွေပြေးဝဲကြတာလေဟို generator တွေဝဲမဲဟိုတခဲတွေဝဲမဲမီးဆက်တွေကိုကရောင်းနေရောင်းနေအဲ့ချိန်တော့မသိဘူးဇောနေတော့မကိုတခဲ၈နိုင်ခွဲပြန်မဲ့အချိန်ကြတော့ကိုကမပြန်ရဲတော့ဘူးမဖြစ်မပြန်ရဆိုအပြင်မှာလီတွေအယံတိုက်နေတဲ့အပြင်မှာမောင်မဲနေတာပဲဘာမီးမှလည်းမရှိဘူးတခါမှလည်းအဲ့ဒီလောက်လေးတွေတိုက်တဲ့ကြားထဲမှာဟိုကမ်းမောင်းဘူးကွယ်အဲ့မဲ့ကိုကပြန်ရမယ်ဆိုတဲ့ခါကျတော့ဖြည်းဖြည်းချင်းမောင်းတာပေါ့ဖြည်းဖြည်းချင်းမောင်းတဲ့ခါလေးတိုးတာမှအရန်တိုးတဲ့ဟာကိုကိုကမရှေ့မရောက်ဘူးလို့ခံစားရတာပေါ့နော်ဟိုလမ်းမှာလည်းပွက်စီတွေကကျဲနေတာဆိုခုနကတိုက်ထားတဲ့ဟာနဲ့ဟိုတပင်ကြတာနဲ့ဟိုပစ္စည်းတွေကလမ်းပေါ်ရောက်တော့ကိုယ့်ဘက်ရှောင်ရင်းရှောင်ရင်းနဲ့အပုံမှန်ကတော့အိမ်ကိုပြန်လို့ရှိရင်15မိနစ်လောက်ပဲကြာတယ်ဒါပေမဲ့လည်းဟိုလမ်းမှာအဲ့ဒီဘလဲတစ်ခုကိုရှောင်လိုက်တဲ့အချိန်မှာပြန်ထွက်တဲ့အချိန်မှာ GPS ပျောက်သွားတဲ့အတွက်ဟိုကိုယ့်ပတ်ပြီးတော့သွားရလိုက်တဲ့အတွက်အဲနိုင်ရွက်လောက်တော့ကြာသွားတယ်ပေါ့တစ်ခုမတိလိုက်တာကကိုယ်ဒီနားမလဲတာလည်းဖြစ်မှာပေါ့နော်ကိုက Apple Map ကိုသုံးတဲ့အခါကျသမီးကပြော Apple Map ကိုသုံးရင်ဒီလိုပျောက်ရင်နဲ့ဟို GPS Map ကိုတဲ့ download ဆွဲထားရင်လည်းလမ်းမပြောက်ဘူးပေါ့အမေရေဆိုတော့ဟဲကိုရီးယားအဲ့ဒါလည်းနာမတိလိုက်ဘူးပေါ့နော်ဒီလိုအင်တာနက်တွေလုံးဝမရတော့တဲ့အချိန်ကြလို့ရှိရင်ဒီ GPS offline နဲ့သုံးလို့ရမယ်ဆိုတော့ recently အခုမှသိသွားတာပေါ့ဒါလေးကိုလည်းထည့်ပြောချင်ပုံမှန်ဆိုအင်တာနက်ရနေကွာအကုန်လုံးကရနေတာပဲလေ
အခုလက်ရှိပေါ့နော်ဒီမိဘတန်ခံရသူတွေကိုဟိုအမေရိကန်ပြည်ထောင်စုအစိုးရကိုယ်တိုင်ကလည်းအကူအညီပေးနေတယ်လို့မျိုးဒီဖြည်သူတွေအချင်းချင်းကလည်းတော်တော်လေးပြန်ပြီးအကူအညီလုပ်နေတာတွေညင်ရပါတယ်ဆိုတော့ကူညီကယ်ဆယ်ရေးပိုင်းနဲ့ပတ်သက်လို့ရောဒီလော့စန်ဂျလိစ်မှာနေတဲ့ဒေသခံတယောက်အနေနဲ့အားရမှုရှိတာအဲ့ဒါကိုရောဘယ်လိုမျိုးပြောချင်ပါလဲရှင
်အားရမှုရှိတယ်ပေါ့သူတို့ကစပြီးဖြစ်တာနဲ့ကိုကဒီသူကယ်ဆယ်ရေးအဖွဲ့ကြီးကတတ်နိုင်တဲ့လောက်တည်နေအကုန်လုံးကိုလုပ်နေကြတာလေတခြားမပြောနဲ့ကိုတွေသွားတဲ့ DYMC Club ဆိုလို့ရှိရင်လေသူတို့ကအဲ့ဒီမှာကိုဟိုရေးထားတာပေါ့ member တွေဘက်ကလည်းတတ်နိုင်သလောက်လှူကျင်တဲ့လူတွေပါသူတို့ကလည်း organize လုပ်ပြီးလို့ရှိရင်အဲ့ဒီဟိုကယ်ဆယ်ရေးစင်တာနေရာတွေကိုသူတို့ရအောင်အကုန်လုံးပို့ပေးတယ်ပေါ့နော် TV တွေထဲမှာလည်းဟိုမြင်ရတာကတော့အကုန်လုံးကတော့ဟိုဟိုရရရရနဲ့ပဲဟိုကုညီဖို့အသင့်ဆိုတဲ့လူတွေအများကြီးပါပဲ
Los Angeles ခရိုင်ထဲက Eden Me နဲ့တိတ်မဝေးတဲ့ Monrovia မြို့မှာနေတဲ့မန်နီနေပါရှင် Los Angeles မှာဒီရက်ရှည်မီးလောင်ကျွမ်းမှုကြောင့်ဘလောက်ပမာဏပျက်စီးဆုံးရှုံးနေဆိုတာကိုအတိအကျတွက်ဆနိုင်မှုအတွက်ကလားနေချေအချိန်ကြာနိုင်တယ်လို့တာဝန်ရှိသူတွေကပြောထားပါတယ်ရှင်။ကျွန်မအစမြတ်မောမ
အခုတော့တက်တန့်ရောင်သတင်းလွှာကိုတင်ပြဖို့အချိန်ရောက်ပါပြီ။ကဘာကျော် Pop အဆိုတော့ Taylor Swift တရုတ်ပြည်ရှန်ဟိုင်းမြို့မှာဖျော်ဖြေဖို့ဆွေးနွေးနေပါတယ်။ BTS အဖွဲ့က J-Hope ကတော့တကူတော့ဖျော်ဖြေရေးထွက်မှာပါ။ဒီလိုနိုင်ငံတကာမှာထင်ပေါ်ကြွကြားသူတွေနဲ့အနုပညာလောကကသတင်းတူတူထရထရတွေကိုတော့တက်တန့်ရောင်သတင်းလှအစီအစဉ်မှာမအေးသနာကျော်တင်ဆက်ထားပါတယ်ရှင
်ကဘာကျော် Pop အဆိုတော်ဖြစ်တဲ့ Taylor Swift ကတရုတ်နိုင်ငံရဲ့စီးပွားရေးမြို့တော်ဖြစ်တဲ့ရှန်ဟိုင်းမြို့မှာဖျော်ဖြေပွဲလုပ်ဖို့ဖြစ်နိုင်မဖြစ်နိုင်အလားလာနဲ့ပတ်သက်ပြီးတော့ Taylor Swift ရဲ့ကိုယ်စားလှယ်အဖွဲ့နဲ့ဒီမြို့အာဏာပိုင်တွေကနဦးဆွေးနွေးမှုတွေပြုလုပ်ခဲ့တယ်လို့တရုတ်သတင်းဌာန The Paper ကဇန်နဝါရီလ14ရက်နေ့မှာရေးသားဖော်ပြပါရယ်။ Taylor Swift ရဲ့ Eras ကမ္ဘာလှည့်ဖျော်ဖြေပွဲကမနစ်ကပြီးဆုံးသွားခဲ့ပြီးတော့ဝင်ငွေဒေါ်လာ1ဘီလီယံကျော်ရရှိတဲ့ပထမဆုံးဖျော်ဖြေပွဲဖြစ်ပါတယ်။ဒီဖြော်ပြပွဲတွေကအမေရိကန်ဥရောပနဲ့အာရှနိုင်ငံတွေမှာစီးပွားရေးအကျိုးအမြတ်အများကြီးရရှိခဲ့တဲ့ပွဲတွေလည်းဖြစ်ပါတယ်။ဒါပေမဲ့ Taylor Swift ကသူ့ရဲ့ပရိသတ်တွေအများကြီးရှိထားတဲ့တရုတ်နိုင်ငံမှာမဖြော်ပြရသေးပါဘူး။ရှန်ဟိုင်းယဉ်ကျေးမှုနဲ့ခီးသွားလုပ်ငန်းဌာနဒုတိယညွှန်ကြားရေးမှူးဇန်ချီကသူ့မျိုးတော်မှာ Taylor Swift အဖွဲ့နဲ့တွေ့ဆုံခဲ့တယ်လို့သတင်းဌာနကပြောပါတယ်။နောက်ဆုံးဖြော်ပြပွဲလုပ်ဖြစ်မလားဆိုတာကတော့ဈေးကွက်အခြေအနေနဲ့ရှန်ဟိုင်းမျိုးရဲ့ဆွဲဆောင်မှုပေါ်မှာမူတည်ပါလိမ့်မယ်။အမေဒီနေ့ချက်မှဖြစ်နိုင်တဲ့အလားအလာရှိတယ်လို့အကောင်မြင်ပါတယ်ဆိုပြီးတော့ဒီနိုင်ငံရုပ်ပွဲတစ်ခုမှပြောသွားခဲ့ပါတယ်။
တယ်လဆွဖြစ်ပြန်ကြားရေးတာဝန်ခံကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှတ်ချက်တောင်းတော့ဘာမှတုံ့ပြန်တာမရှိပါဘူး။ဘွားကျော်ကိုရီးယားပေါ့ပဖွဲ့ BTS ကအဖွဲ့ဝင် J-Hope ကသူ့ရဲ့ပထမဆုံးတကူတော့ဖြောပြပွဲခီးစဉ်တကူထွက်ဖို့ရှိရလို့ဇန်နဝါရီလ10ရက်နေ့ကပဲကြေညာသွားပါတယ်။အသက်30ရှိဖြစ်တဲ့အဆိုတော် J-Hope ကဖြောပြပွဲရက်ပါတဲ့ poster ပုံကို Instagram လူမှုကွန်ရက်စာမျက်နှာမှာတင်ပြီးတော့နောက်ဆုံးတော့ J-Hope ကHope on the stage ဖြော်ပြရေးခီထွက်နိုင်ပြီလို့ရေးထားပါတယ်။သူပါတဲ့ BTS K-pop အဖွဲ့က Grammy ဂီတဆုတွေနာမည်စင်းတင်သွင်းခံရတဲ့တခုတည်းသော Korea Pop အဖွဲ့ဖြစ်ပြီးတော့ Coldplay နဲ့ပူးပေါင်းတည်ဆုထားတဲ့ My Universe အပါအဝင် Dynamite, Butter လို့တချင်းတွေနဲ့ American Billboard Hot 100 Single လူကြိုက်အများဆုံးတချင်းစီမှာနံပါတ်1နေရာကိုရယူနိုင်ခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားရဲ့မဖြစ်မနေစစ်မှုထမ်းဆောင်ရတဲ့တာဝန်ရ BTS အဖွဲ့ဝင်တွေလည်းမဖြစ်မနေစစ်မှုထမ်းရပြီးတော့2024ဇွန်လမှာတော့ BTS ရဲ့အသက်အကြီးဆုံးဖွဲ့ဝင်ဂျင်ကစစ်မှုထမ်းပြီးသွားခဲ့ပြီးတော့သူ့ရဲ့နောက်ပိုင်း J-Hope ကသူ့အဖွဲ့9ရောင်းမြောက်ထဲမှာဒုတိယမြောက်စစ်မှုထမ်းပြီးစီးသွားခဲ့တာပါ Hope on the stage ဖြောပြပွဲခီးစဉ်ကိုတော့တောင်ကိုရီးယားနိုင်ငံဆိုးမျိုး KSBO ဒုံးမှာဖေဖော်ဝါရီ28ရက်နေ့ကနေစတင်ပြီးတော့3ရက်တိုင်းဖျော်ဖြေသွားမှာဖြစ်ပြီးတော့ American ပြည်အောင်စု Thai, Singapore, Japan, Philippines နဲ့တရုတ်နိုင်ငံတွေမှာလည်းဆက်ပြီးတော့ဖျော်ဖြေပေးသွားမှာဖြစ်ပါတယ်။ American Hollywood ကရုပ်ရှင်မင်းသားလည်းဖြစ်ရုပ်ရှင်ထုတ်လုပ်သူလည်းဖြစ်တဲ့ Kevin Costner စနေနေ့ဇန်နဝါရီလ28ရက်နေ့မှာပဲအသက်80ပြည့်သွားခဲ့ပါတယ်။California ပြည်နယ်မှာမွေးဖွားခဲ့တဲ့ဒီ Hollywood နာမည်ကြီးရုပ်ရှင်မင်းသားက1990ပြည့်နှစ်က Oscar ဆုရခဲ့တဲ့ Dancing with Wolves ရုပ်ရှင်ကစပြီးတော့အနောက်တိုင်းဇာတ်ကားတွေမှာအဓိကတရုပ်ဆောင်ဖြစ်နေထင်ရှားခဲ့သလိုတလောတော့ကလည်းရာသီ5ခုကြာအောင်မြင်ခဲ့တဲ့ Yellowstone ရုပ်သံဇာတ်လမ်းတွေနဲ့ပါပို့ပြီးတော့နာမည်ကျော်ခဲ့တာပါ2024ခုနှစ်မေလမှာကဲရုပ်ရှင်ပွဲတော်မှာပြင်သစ်နိုင်ငံရဲ့အမြင့်ဆုံးဂုဏ်သုံးဆောင်ပွဲတစ်ခုဖြစ်တဲ့အနုပညာနဲ့စာပေဆိုင်ရာဆုတစိတ်ကိုချီးမြှင့်ခံခဲ့ရပါတယ်။ပြင်သစ်ယဉ်ကျေးမှုဝန်ကြီးရာချတာဒတီကအနုပညာနဲ့စာပေကဏ္ဍမှာထူးခြားထင်ရှားတဲ့ပါဝင်ပံ့ပိုးမှုတွေအတွက်ပေးရတဲ့ဂုဏ်သုံးဆောင်ဆုတစိတ်ဖြစ်ပါတယ်။ကေဗင်ကော့စတာပါဝင်တရုတ်ဆောင်တဲ့ Western ရုပ်ရှင်ကားတဲ့ Horizon and American Star ကပထမပိုင်းကိုကဲပွဲတော်မှာပြသခဲ့တာပါ။လေးပိုင်းစက်တိုက်ရိုက်ကူးမဲ့ဒီရုပ်ရှင်ကားကိုကေဗင်ကော့စနာကသူ့ရဲ့ကိုယ်ပိုင်ဝင်ငွေတစ်စိတ်တစ်ပိုင်းနဲ့ရိုက်ကူးခဲ့ပြီးတော့1800ပြည့်နှစ်နောက်ပိုင်းအမေရိကန်အနောက်ပိုင်းကိုချဲ့ထွင်မှုကြိုးစားတဲ့အခြေစနေထိုင်သူတွေကြုံတွေ့ရတဲ့စိန်ခေါ်မှုတွေကိုစတင်တင်ရိုက်ထားပါရင်မင်းသားကေဗင်ကော့စနာနဲ့ဇနီးဖြစ်သူခရစ်စတင်ဘောင်ကနာရောဟာ2024ခုနှစ်မှာတော့19နှစ်ကြာပေါင်းသင်းနေထိုင်ခဲ့တာကိုကြွားရှင်းပြသခဲ့ပါတယ်သူတို့မှာတားနှစ်ယောက်နဲ့သမီးတစ်ယောက်ရှိပြီးတော့ Kevin Costner မှာတော့အရင်အိမ်တောင်တွေကနေပြီးတော့ကလေးလေးယောက်နောက်ထပ်ရှိပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်တွေနဲ့ပတ်သက်ပြီးအချက်ပြုတ်လို့တယ်ဝေဖန်လို့တယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပို့ပို့နိုင်ကြပါတယ်ရှင်တော်တာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်အခုတော့သတင်းအချင်းချုပ်ကိုပြောပြပေးမှာဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့48ရောင်းမြောက်သမ္မတအဖြစ်ဒေါ်နယ်ထရန့်ကတနင်္လာနေ့မှာကျန်းသစ်စာချိန်ဆလိုက်ပြီးတာမန်လူအမြင်နဲ့တော်လှန်ရေးဆင်နွှဲဖို့ပြောဆိုလိုက်ပါတယ်အမေရိကန်နိုင်ငံတွင်ဥပဒေမဲ့နေထိုင်နေကြတဲ့သူတွေကိုနှင်ထုတ်ဖို့အပါအဝင်မူဝါဒအပြောင်းလဲတွေကိုမြင်းမြန်ဆန်းဆန်းလုပ်မယ်လို့လည်းကတိပေးပြောကြားလိုက်ပါတယ်သမ္မတအသစ်ထရန့်ကမူဝါဒအသစ်တွေကိုတနင်္လာနေ့မှာလက်မှတ်ထိုးတာဖြစ်ပါတယ်အမေရိကန်နိုင်ငံတဲကိုဝင်ရောက်ဖို့ကြိုးစားနေကြတာကိုတားဆီးဖို့အတွက်အမေရိကန်အနောက်တောင်ဘက်မက္ကဆီကိုနယ်စပ်ကိုအမျိုးသားအဆင့်အရေးပေါ်အခြေအနေကြီးညာပိတ်ပင်လိုက်ပါတယ်ရှင်။ဇန်နဝါရီလ20ရက်နေ့မှာခြားရောက်တဲ့လူခွင့်ရင်းနဲ့လူမဲများလူမြောက်ရေးလှုပ်ရှားသူဒေါက်တာမာတင်လူသကင်းဂျူနီယာကိုဂုဏ်ပြုတဲ့မာတင်လူသကင်းဂျူနီယာနဲ့အထိတ်မှပွဲတွေကိုလည်းအမေရိကန်ပြည်ထောင်စုမှကျင်းပခဲ့ကြပါတယ်။ဂါဇာမှာအဖြစ်ရပ်ပြီးဒုတိယနေ့တနင်္လာနေ့ကဟမတ်စ်ရဲတပ်ဖွဲ့နဲ့လုံခြုံရေးတပ်တွေလှုပ်ရှားနေကြတာကိုသတင်းထောက်တွေတွေ့ခဲ့ရတယ်လို့ AFP သတင်းကဖော်ပြပါတယ်ရှင်။နောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။အင်ဂျင်နီယာကဂလန်ခန့်ပဲဖြစ်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါ။ကျမ Thank you ထိုက်ပါရှင်။